Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဘေးရန်ပေါင်းကကင်းဝေးကြပါစေ။2024ခုနှစ်နိုဝင်ဘာလ28ရက်ပုံထုနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီစီစဉ်ကိုတော့ဂျိုးရူစလောင်းကနေကြည့်ရှုနားဆင်နိုင်တယ်လို့ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းထုတ်လွှင့်ပေးပါရယ်။စမခင်ယူထွေးပါရှင်။
အစ္စရေးနဲ့လေဗနွန်အခြေစိုက်ဟစ်ဘိုလာတို့အကြားအပြစ်ရသဘောတူညီမှုရတဲ့အပေါ်အမေရိကန်သမ္မတဘိုင်ဒန်ကကြိုဆိုလိုက်ပါတယ်။တွင်းကုံခွန်တွေတိုးကောက်မယ်လို့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကြေညာခဲ့တဲ့အပေါ်တရုတ်နဲ့မက္ကဆီကိုနိုင်ငံတွေကတုံ့ပြန်ဝေဖန်ကြပါတယ်။မြန်မာအပါအဝင်အာဖဂန်လေဗနွန်တောင်ဆူဒန်ဆီးရီးယားယူကရိန်းစတဲ့နိုင်ငံတွေမှာလူသားချင်းစာနာမှုအကူအညီပေးရေးလှုပ်သားတွေအတိုက်ခိုက်ခံရတယ်လို့ကုလလုံခြုံရေးကောင်စီမှဝေဖန်ဆွေးနွေးခဲ့ပါတယ်။
ဒီလိုထိတ်တန့်ရောက်တဲ့တွင်အပြင်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နိုင်ငံခြားရေးဝန်ကြီးနေရာရထားတဲ့မာကိုရူဘီယိုနဲ့ပတ်သက်လို့သူဟာဘယ်လိုလူမျိုးလဲဘယ်လိုမူတွေကိုချမှတ်အကောင့်ထဲပေါ်လာနိုင်ပွဲရှိတယ်လဲဆိုတာကိုတင်ပြပေးပါမယ်။နောက်ကမ္ဘာလက်ခီးသွားတွေစိတ်ဝင်စားနေတဲ့အီဂျစ်ကလမ်းဘေးခွေးတွေနောက်ရေဘေးနောက်ဆက်တွဲဂျန်ကိုနှစ်တွင်တဲ့ချီခံစားနေရတဲ့ပါကစ္စတန်နိုင်ငံကအခြေအနေတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြေကြီးဩဇာအမေရိကန်နိုင်ငံရေးနဲ့ကမ္ဘာတစ်လွှာခီးသွားစစ်စင်တွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးပါဦးမယ်။အခုကတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုက်ကပြောပြပေးပါမယ်ရှင
်။ Israel နဲ့ Lebanon က Hezbollah ချာအင်ကာနေမှာအပြစ်ခတ်ရစရေးသဘောတူညီချက်ရရှိခဲ့ပါတယ်။အမေရိကန်ချောင်းဝင်ဆောင်ရွက်တဲ့အပြစ်ခတ်ရစရေးသဘောတူညီချက်ရတဲ့အပေါ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကချိုးဆိုပါတယ်။
Effective at 4 a.m. tomorrow local time, the fighting across the Lebanese-Israeli border will end.
ဒေသစံတော်ချိန်မနေ့ဖြန်မနေ့၄နာရီမှာ Lebanon Israel နယ်စပ်တစ်လျှောက်တိုက်ခိုက်မှုတွေအဆုံးသတ်သွားပါလိမ့်မယ်။တိုက်ခိုက်မှုတွေကိုအပြစ်ဒဏ်ရဆိုင်ဖို့ရည်ရွယ်ထားပါတယ်လို့ American သမ္မတ Biden ကပြောဆိုခဲ့တာပါ။ Lebanon က Hezbollah တို့နဲ့အပြစ်ခတ်ရစရေးသဘောတူညီချက်ကို American တို့ကြားဝင်ဆောင်ရွက်ပေးခဲ့တာဖြစ်ပြီး Israel ဘက်ကအတည်ပြုတာဖြစ်ပါတယ်။Israel နဲ့ Hezbollah ကြားအပြစ်ခတ်ရစရေးသဘောတူညီချက်ဟာသတင်းကောင်းဖြစ်ကြောင်းအမေရိကန်သမ္မတ Biden ကပြောဆိုလိုက်ပြီး73လကျော်ကြာတိုက်ပွဲတွေရပ်ဆိုင်းမှုဟာဆိုရင်ဂါဇာကစစ်ပွဲတွေအဆုံးသတ်နိုင်ရဲ့အတွက်လည်းအထောက်အကူဖြစ်မယ်လို့ညွှန်လင်းတဲ့အကြောင်းပြောပါတယ်။ Israel နဲ့ Hamas အပြစ်ခတ်ရစရေးသဘောတူညီချက်တည်းရရှိဖို့အတွက်လာမယ့်ရက်တွေအတွင်းအမေရိကန်ကနောက်ထပ်တွန်းအားပေးဆောင်ရွက်မယ်အကြောင်းလည်းသမ္မတ Biden ကပြောပါတယ်။တချိန်တည်းမှာပဲအင်ကာနိကလေဗနွန်နိုင်ငံတဝမ်းကိုအစ္စရေးစစ်လေယာဉ်တွေနဲ့တိုက်ခိုက်မှုအတွင်းအနည်းဆုံး24ဦးသေဆုံးခဲ့ရပါတယ်ရှင်။လူသားချင်းစာနာမှုအကူအညီအကြီးအကျယ်လိုအပ်နေတဲ့ဂါဇာမြောက်ပိုင်းကိုကူညီတဲ့အနေနဲ့ဂျော်ဒန်စစ်တပ်က9လတာအတွင်းပထမဆုံးအချိန်ဖြစ်အင်ကာနိမှာစစ်လေယာဉ်တွေနဲ့အကူအညီတွေချပေးခဲ့တဲ့အကြောင်းစစ်တပ်ကပြောပါတယ်။ကုလသမဂ္ဂအဖွဲ့အစည်းတွေကလိုအပ်ဆုံးဒေသတွေဖြစ်သတ်မှတ်ထားတဲ့ဒေသတွေကိုစားနပ်ရိက္ခာနဲ့တခြားအရေးကြီးအထောက်အကူပစ္စည်း9တန်လောက်နှိပါပါတဲ့ကုန်တစ်တာတွေကိုဂျော်ဒန်စစ်တပ်ပိုင်း C-130 လေယာဉ်နှစ်ဆင့်နဲ့ချပေးခဲ့တာဖြစ်ကြောင်းစစ်တပ်ကပြောပါတယ်။အကူအညီတွေတိုးမြင့်ပေးအပ်နိုင်ရဲ့အတွက်ဂျော်ဒန်ကလေကြောင်းနဲ့ကုန်လှမ်းတွေကိုဖွင့်ထားတာဖြစ်ကြောင်းစစ်တပ်သတင်းရင်းမြစ်တစ်ခုက Reuters သတင်းအေဂျင်စီကိုပြောပါတယ်။တိုက်ပွဲတွေရှိနေရဂါဇာမြောက်ပိုင်းကိုအကူအညီတွေမပို့နိုင်တာကြောင့်ဂါဇာမှာအကူအညီပေးနိုင်မှုကလျော့လာတယ်လို့ကုလသမဂ္ဂတာဝန်ရှိသူတို့ကပြီးခဲ့တဲ့သတင်းပတ်မှာပြောဆိုထားတာပါ။ Israel နဲ့ Hamas ကြား2023ခုနှစ်အောက်တိုဘာလအတွင်းစစ်ဖြစ်ခဲ့ခြင်းကဆက်လို့ဂါဇာကပါလက်စတိုင်းနဲ့အတွက်ဂျော်ဒန်ကလေကြောင်းကနေအကူအညီတွေချထားပေးနေတယ်လို့ပဲကာရတ်နဲ့လည်းပို့ဆောင်နေတာဖြစ်ပါတယ်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့လက်ထက်မှာတရုတ်မက္ကဆီကိုနဲ့ကနေဒါတို့ကသွင်းကုန်တွေအပေါ်ချက်ချင်းလက်ငယ်အခွန်တိုးကောက်ခံမယ်လို့ပြောဆိုလိုက်ပြီးနောက်မှာတော့တရုတ်နဲ့မက္ကဆီကိုတို့ကပြင်းပြင်းထန်ထန်တုံ့ပြန်လိုက်ကြပါတယ်။အမေရိကန်ပြည်ထောင်စုအတွင်းကိုတရားမဝင်ရွှေ့ပြောင်းဝင်ရောက်မှုနဲ့မူရဲဆေးဝါးမှောင်ခိုတင်သွင်းမှုမရဘူးဆိုရင်အင်းကြီးချင်းကနေဒါနဲ့မက္ကဆီကိုနောက်တရုတ်တို့ကသွင်းကုန်တွေအပေါ်အခွန်တိုးမြင့်မယ်အကြောင်းထရမ့်ကလူမှုကွန်ရက်မီဒီယာမှာရေးသားခဲ့တာပါ။ကွန်တွယ်ရေးစစ်ပွဲမှာဘယ်ဘက်ကမှအနိုင်မရဘူးလို့တရုတ်ဘက်ကတုံ့ပြန်လိုက်တယ်လို့ပဲမက္ကဆီကိုသမ္မတကတော့ဘလို့သွင်းကုန်အခွန်တိုးမြင့်မှုမဆိုအလားတူတုံ့ပြန်သွားမယ်လို့သတိပေးလိုက်ပါတယ် ကနေဒါဝန်ကြီးချုပ်ဂျက်စတင်ထူထူကတော့ထရန့်ကိုဖုံးဆက်ပြီးအခြေအလဲဆွေးနွေးခဲ့ကြတယ်လို့ကနေဒါအစိုးရသတင်းရင်းမြစ်ကဖော်ပြပေးမိ့အသေးစိတ်ကတော့မပြောပါဘူးရွေးကောက်ခံသမ္မတထရန့်ကတော့တောင်းဆိုချက်တွေအတိုင်းဖြစ်မလာရင်လို့သုံးနှုံပေးဇန်နဝါရီလ20ရက်နေ့သူစတင်တာဝန်ယူချိန်မှာသွင်းကုန်ကိုချမှတ်မယ်လို့တနင်္လာနေ့နှောင်းပိုင်းမှာသူ့ရဲ့လူမှုကွန်ရက် Truth စာမျက်နှာမှာရေးသားခဲ့တာဖြစ်ပါတယ်
ယူရီမြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bin Juru ဓမ္မဖို့ Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်ဒါ့အပြင်ယူရီမြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျ
ာ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနဲ့မနက်ခင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်ရှင်မြန်မာအပါအဝင်အာဖဂန်လေဘနန်တောင်ဆူဒန်ဆီးရီးယားယူကရိန်းစတဲ့နိုင်ငံတွေမှာလူသားချင်းစာနာမှုအကူအညီပေးရေးလှုပ်သားတွေတိုက်ခိုက်ခံရတာထိခိုက်ဒဏ်ရာရတာပြန်ပေးဆွဲခံရတာတွေရှိခဲ့တယ်လို့ကုလသမဂ္ဂလူ့ကျွေးကောင်စီမှဆွေးနွေးခဲ့ကြပါတယ်ကမ္ဘာ့အနှံ့အပြားလူသားချင်းစာနာကူညီမှုလှုပ်သားတွေထိခိုက်သေးဆုံးမှုဟာဒီနှစ်အတွင်းအဆိုးဆုံးဖြစ်လာခဲ့ပြီးဒါဟာဂါဇာဒေသပြည်ပခါကြောင့်ပိုတိုးလာတာလို့ခုလတာဝန်ရှိသူတွေကလုံခြုံရေးကောင်စီကိုတင်ပြချက်ပါတယ်2024ခုနှစ်အတွင်းကူညီရေးလှုပ်သားသေဆုံးမှုဟာ282ဦးထိရှိလာတယ်လို့ကုလလူသားချင်းစာနာကူညီရေးညှိနှိုင်းရေးရုံးကထုတ်ပြန်ပါတယ်ဂါဇာမှာဆိုရင်ပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက်နေ့ကတည်းကဆိုရင်ကူညီရေးလှုပ်တာ300ကျော်အသက်ဆုံးရှုံးခဲ့ရပြီးအများစုကတော့အန်ဝါဝန်ထမ်းတွေဖြစ်ကြတယ်လို့ကုလလူသားချင်းစာနာညှိနှိုင်းမှုရုံးညွှန်ကြားရေးမှူးတူဖြစ်တဲ့လီဆာဒေါက်တန်ကကုလလုံခြုံရေးကောင်စီကိုပြောပါတယ်မြန်မာနိုင်ငံတည်းမှာတော့အစုအဖွဲ့တော်များများဟာသူတို့ထင်းချုံရဒေသတွေအတွင်းလူသားချင်းစာနာကူညီမှုတွေကိုတင်းကျပ်ထားတယ်လို့ကုလသမဂ္ဂဆိုင်ရာတောင်ကိုရီးယားသံအမတ်ကြီးကလုံခြုံရေးကောင်စီအတွင်းဝေဖန်ခဲ့ပါတယ်ကမ္ဘာ့နှက်ကူညီရေးလှုပ်သားတွေအပေါ်တိုက်ခိုက်မှုတွေကိုပြက်ပြက်သားသားပြစ်တင်ဝေဖန်ချပေးသက်ဆိုင်ရာအစိုးရအဖွဲ့တွေအနေနဲ့ကျူးလွန်သူတွေကိုဖော်ထုတ်ရေးယူကြဖို့လဲကုလတာဝန်ရှိသူတွေနဲ့နိုင်ငံတကာသံအမတ်ကြီးတချို့တို့ကတိုက်တွန်းခဲ့ကြပါတယ်ထောင်ချနေတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအီမရာခန်ကိုထောက်ခံသူတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကြားမြို့တော်အစ္စလာမဘတ်မှာအင်ကာနစ်ကရုံးရင်းစံကတ်တိုက်ခိုက်မှုတွေအတွင်းအ ਨੇ ဆုံးလူတဒါဇင်သေဆုံးခဲ့တဲ့အထက်လုံခြုံရေးတပ်ဖွဲ့ဝင်တွေလည်းပါဝင်ပါတယ်။အများအပြားလည်းဒဏ်ရာရပါတယ်။သေဆုံးသူတွေထဲကအ ਨੇ ဆုံး5ဦးကတော့ပြည်သူ့ဆင်နဲ့ရဲတပ်ဖွဲ့ဝင်တွေဖြစ်ပြီးသေဆုံးသူ6ဦးကျော်ကတော့ဝန်ကြီးချုပ်ဟောင်းခန့်ရဲ့ PTI ပါတီကိုထောက်ခံသူတွေဖြစ်တဲ့အကြောင်းအနာပိုင်းနေနဲ့ဆန္ဒပြပွဲစီစဉ်သူတွေကပြောကြပါတယ်။ဝင်ကြီးချုပ်ဟောင်းခန့်လွတ်မြောက်ရေးအပါအဝင်တခြားသောတောင်းဆိုချက်တွေလက်ရောတဲ့အချိန်ထိပြည်သူရင်ပြင်မှာထိုင်သမိတ်မှောက်ဖို့အတွက်ထောက်နဲ့ချီတဲ့ BTI ထောက်ခံသူတွေအစ္စလာမဘတ်ကိုရောက်လာချိန်မှာသွေးရွက်တန်ယိုအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဟိန္ဒူဘာသာရေးခေါင်းဆောင်တဦးဖမ်းဆီးခံရတာကိုစန့်ကျင်ဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားပြစ်ပခတ်ဖြစ်ပြီးအ ਨੇ ဆုံး2ဦးသေဆုံးရပါတယ်။နိုင်ငံတကာဟိန္ဒူဘာသာရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ ISKCON နဲ့ဆက်ဆက်တဲ့ဟိန္ဒူဘာသာရေးခေါင်းဆောင်ချင်းမွိုင်းခိရှနာဒက်စ်ကိုနိုင်ငံတော်ပုံကံမှုအပါအဝင်ဆွဲချက်အများအပြားနဲ့ပြီးခဲ့တဲ့တနင်္လာနေ့ကဒါကာလီစိတ်မှာဖမ်းဆီးခဲ့တာပါ။သူကိုဖမ်းဆီးတဲ့အပေါ်ဒါကာမြို့တော်မှာရောချစ်တကောင်းမြို့မှာပါထောက်ခံသူတွေကဆန္ဒပြခဲ့ကြတာပါချစ်တကောင်းမြို့တရားရုံးအပြင်ဆန္ဒပြပွဲတွေအတွင်းဒက်စ်ရဲ့ရှင်နေမွတ်စလင်တဦးသေဆုံးခဲ့တဲ့အကြောင်းရဲတပ်ဖွဲ့ဝင်လီကတ်အလီကပြောပါတယ်သေဆုံးမှုကိုစုံစမ်းစစ်ဆေးဖို့ညွှန်ကြားထားကြောင်းအိမ်ဆောင်အစိုးရကကြီးညာချက်မှာပြောဆိုထားပါတယ်ဒါအပြင်စိတ်ကမ်းမြို့မှာလုံခြုံရေးတွန့်မြင့်ဆောင်ရွက်ရေးလုံခြုံရေးတာဝန်ရှိသူတွေကိုကြားပြတ်အစိုးရအကြီးအကဲမိုဟာမက်ယူနုတ်ကညွှန်ကြားထားတဲ့အကြောင်းလဲကြီးညာချက်မှာဖော်ပြပါတယ်။စစ်ကောင်မျိုးကလူလူချီတဲ့ဆနပြပွဲကြီးကိုဥဆောင်ခဲ့တဲ့ဒက်စ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံတော်အလံကိုမလေးမဆလုပ်မှုနဲ့ဆွဲချက်တွေတင်ခဲ့တယ်လို့ပဲအမကန်ကိုလည်းစစ်ကောင်တရားရုံးကပေးချထားပါတယ်ရှင
်။နိုဝင်ဘာလ29ရက်ပုဂ္ဂလူနေ့မနက်ခင်းဒီထိတ်တန့်ရောက်သတင်းတွေကိုမတ်သိန်းကြီးထက်ကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်။အရင်ဆုံးကတော့ဒီအမေရိကန်သတင်းတပုတ်ကိုတင်ပြပေးချင်ပါသေးတယ်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကနိုင်ငံသားရေးဝန်ကြီးအဖြစ်နဲ့မာကိုရူဘီယိုကိုရထားပါတယ်။ ရိုဘီယိုဟာ2011ခုနှစ်ကတည်းကဖလော်ရီဒါပြည်နယ်ကဒီအထက်လွှတ်တော်အမတ်တဦးဖြစ်ပြီးတော့အထက်လွှတ်တော်နိုင်ငံသားရေးရနဲ့ထောက်လန်းရေးကော်မတီတွေမှာတာဝန်ယူထောင်ရွက်ဆောင်ရွက်ခဲ့တဲ့သူလည်းဖြစ်ပါတယ်သူနဲ့ပတ်သက်လို့ဒီစီးစောင်းကိုတော့ Steve Harman သတင်းပေးပို့ထားတာကိုညဉ့်ညံပြောပြပါမယ်ရှင
်အသက်53နှစ်အရွယ် Marco Rubio ဟာကျူပါရွှေပြောင်းအခြေချဘလုတ်သမားလူတန်းစားမိသားစုမှာမွေးဖွားလာသူပါသူကသာအထက်လွှတ်တော်စနစ်ကအတီးပြုတ်ခန့်အပ်ပေးမယ်ဆိုရင်သူဟာပထမဦးဆုံးစပိန်စကားပြောလက်တင်နယ်ဘွားနိုင်ငံသားရေးဝန်ကြီးဖြစ်လာမှာပါ ရူဘီယိုဟာတရုတ်အပါအဝင်ကျူပါ၊နီကာရာဂွားနဲ့ဗင်နီဇွဲလားနိုင်ငံတွေကအာဏာရှင်တွေအပေါ်တင်းမာတဲ့သဘောထားကိုပြသထားသူပ
ါ ကိစ္စအတော်များများမှာသူကိုတိမ့်ငဲ့လို့ခမားခေါ်ခြင်းခေါ်လို့ရပါတယ်အထူးသဖြင့်တရုတ်နဲ့ပတ်သက်တဲ့ကိစ္စမှာပ
ါ အမေရိကန်ကိုစန့်ကျင်ဖို့တရုတ်ဟာမြောက်ကိုရီးယား၊ Iran ရုရှားတို့နဲ့ပေါင်းနေတယ်လို့ Rubio ကပြောထားတာပါ။2022ခုနှစ်မှာ Ukraine ကိုရုရှားကကျူးကျော်ပြီးတဲ့နောက် Rubio က Ukraine ကိုလူသိထင်ရှားထောက်ခံခဲ့သူပါ။လက်တလုံးမှာတော့ဒီစစ်ပွဲကိုအဆုံးသတ်ရေးစိတ်ဆက်ညှိနှိုင်းမှုတောင်းဆိုထားပြီးပြီးခဲ့တဲ့ April လတုန်းက Ukraine ကိုပေးမဲ့စည်ရေးအကူအညီဒေါ်လာ65ဘီလီယံကိုစန့်ကျင်ပေးပေးခဲ့ပါတယ်။
And so I believe our goal when Ukraine နဲ့ပတ်သက်ရင်ကျွန်တော်တို့ထားရှိတဲ့ရည်မှန်ချက်က Ukraine ကိုကူညီတဲ့နေရာမှာကျွန်တော်တို့ဘက်မှလည်းကုန်ကြစရိတ်နှဲစီပြီးကမ္ဘာတဝန်းကကျွန်တော်တို့မဟာမိတ်တွေကိုလည်းဘေးမဖြစ်စေတဲ့နည်းဖြစ်တင်ပါတယ
် Rubio ကိုအတီးပြုတ်ခန့်ထားမဲ့လုံဖို့ကင်ဘတ်စင်းနေအမတ်တွေက Ukraine နဲ့ပတ်သက်တဲ့ Rubio ရဲ့မူဝါဒယုံကြည်ချက်ကိုလေးလာဆန်းစစ်ကြမယ်လို့ Brookings Institution က Michael O'Hanlon ကပြောပါတယ်
Certainly if we were to abandon Ukraine
တကယ်လို့ကျွန်တော်တို့ Ukraine ကိုသာစွန့်ပစ်ခဲ့မယ်ဆိုရင် Rubio ကစွန့်ပစ်တဲ့လို့ပြောနေတာမဟုတ်ပေမဲ့လည်း Ukraine ရှုံးသွားတာကိုထိုင်ကြည့်နေခဲ့မယ်ဆိုရင်ကမ္ဘာတစ်လွှားကအမေရိကန်မဟာမိတ်တွေအနေနဲ့သူတို့နောက်မှာကြီးရှုဆောင်မပေးမဲ့အမေရိကန်တကယ်ရှိရလားဆိုတာတန်လျာဝင်သွားမှာပ
ါလွန်ခဲ့တဲ့၈နှစ်က Republican ပမာဏရွေးကောက်ပွဲတွေမှာ Rubio ဟာ Donald Trump နဲ့ရှင်ပြိုင်ခဲ့သူပါသူဟာနိုင်ငံသားရေးဝန်ကြီးအဖြစ်နဲ့ထရမ့်ရဲ့အမေရိကန်ပထမမူဝါဒကိုအကောင့်ထဲဖော်မဲ့အဓိကတန်တမန်ဖြစ်လာမှာပါ။လေးလာသူဗီမာပထရက်ရှ်က
မဟာယာရဲ့ cualquier expectativa que
sea ဘလို့မျှော်မဲချက်ပဲဖြစ်ဖြစ်ကျမတို့လက်တွေကြရပါမယ်။ကဘာပေါ်ကတခြားအကျိုးစီးပွားတွေနဲ့ရှင်လာရင်အမေရိကန်အနေနဲ့သူ့အကျိုးစီးပွားကိုဦးစားပေးမှာပါ။
အရှိလေပိုင်းအရေးမှဆိုရင်လဲထရမ့်ရဲ့ရည်တည်ချက်အတိုင်းရူဘီယိုဟာအစ္စရေးကိုခိုင်ခိုင်မာမာထောက်ခံသူပါ။ရူဘီယိုဟာစီနေအမတ်ဘွားတော်ကဂါဇာမှာရှိတဲ့ဟာမတ်စ်အဖွဲ့ကိုအပြတ်ချိန်မုံဖို့အစ္စရေးကိုတောင်းဆိုခဲ့တယ်လို့အမေရိကန်ကအကြမ်းဖက်အဖွဲ့လို့သတ်မှတ်ထားတဲ့ဟာမတ်စ်အဖွဲ့ပြန်စုဖို့အခွင့်အရေးရသွားမယ်လို့ပြောပြီးအပြစ်ရရေးကိုလည်းစန့်ကျင်ခဲ့ပါတယ်ခင်ဗျာ
ရွေးကောက်ခံသမ္မတထရမ့်ကဒီမာကိုရူဘီယိုကိုနိုင်ငံသားဝန်ကြီးနေရာရထားတာနဲ့ပတ်သက်ပြီးတော့ကိုငင်းချန်းကတင်ပြပေးခဲ့တာဖြစ်ပါတယ်။ Ukraine Russia စစ်ပွဲနဲ့ပတ်သက်ပြီးတော့ဒီအချက်အလက်အခြေခံပြီးမှားမှန်အတည်ပြုထားတဲ့ Polygraph ရုပ်သံကိုလည်းတင်ပြပေးပါဦးမယ်။ Ukraine စစ်ပွဲမှာ Russia ဘက်ကတိုက်ခိုက်မှုမြောက်ကိုရီးယားကစစ်သားတွေပို့ပေးနေတယ်ဆိုတဲ့သတင်းတွေကို Russia ကညင်းပါတယ်။ Ukraine စစ်မြေပြင်မှာမြောက်ကိုရီးယားစစ်သားတို့တိုက်ဆုံတဲ့သတင်းတွေလည်းထွက်နေပေမဲ့လို့ Russia ကတော့ညှင်းဆိုနေတာပါ။အသေးစိတ်ကိုတော့အချက်အလက်အမှားအမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံမှာကိုဝင်းခမ်းမောင်ပြောပြပါမယ်ရှင်။
ရုရှားနဲ့မြောက်ကိုရီးယားနှစ်နိုင်ငံဆေးရေးပူးပေါင်းဆောင်ရွက်ဖို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်းနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့နှစ်အစမှာသဘောတူလက်မှတ်ရေးထိုးတာကိုအော်တိုဘာလကုန်ပိုင်းမှာရုရှားလွှတ်တော်ကအတည်ပြုလိုက်ပါတယ်။ဒီစာချုပ်အရတစ်ဖက်ဖက်ကတိုက်ခိုက်ခံရရင်နောက်တစ်ဖက်ကဆေးရေးအရချက်ချင်းကူညီပေးရမှာဖြစ်ပါတယ်။မြောက်ကိုရီးယားဟာရုရှားကိုစစ်သား3,000လောက်ပေးပို့ထားပြီးအဲဒီစစ်သားတွေဟာယူကရိန်းစစ်ပွဲမှာပါဝင်ဖို့ဟုတ်မဟုတ်ဆိုတာသေချာမသိရသေးဘူးလို့ American ကာကွယ်ဝင်ကြီး Lloyd Austin ကအောက်တိုဘာ23ရက်နေ့ကပြောသွားပါတယ်။ယူကရိန်းသမ္မတ Vladimir Zelensky ကတော့ယူကရိန်းရဲ့စစ်ပွဲမှာရုရှားဘက်ကတိုက်ပေးဖို့အတွက်မြောက်ကိုရီးယားကတပ်ဖွဲ့တွေလွှတ်ပေးနေတယ်လို့သူအမှတ်တွေကိုအောက်တိုဘာ16ရက်နေ့ကပြောသွားပါတယ်။ဒါပေမဲ့ရုရှားသမ္မတယုံပြောရေးဆိုခွင့်ရှိသူ Dmitry Peskov ကတော့ရုရှားမှာမြောက်ကိုရီးယားတပ်တွေလာချထားတယ်ဆိုတာသတင်းမှားတာဖြစ်တယ်လို့ပြောပါရယ်။ဒါကနောက်ထပ်မဟုတ်မမှန်သတင်းတစ်ခုပဲဖြစ်တယ်လို့ပြောသွားတာပါ။ဒီရုရှားရဲ့အဆိုကမှားယွင်းနိုင်ပါတယ်။ရုရှားသိမ်းထားတဲ့ Donetsk ဒေသမှာရုရှားတပ်ဆွဲထားတဲ့နေရာတွေကိုအော်တိုဘာ3ရက်နေ့ကယူကရိန်းက drone နဲ့တိုက်ခိုက်တဲ့အခါမြောက်ကိုရီးယားစစ်သားအနည်းဆုံး6ဦးသေဆုံးသွားတယ်လို့ယူကရိန်းသတင်းတွေမှာဖော်ပြပါရယ်။ယူကရိန်းစစ်ပွဲမှာမြောက်ကိုရီးယားစစ်သားတွေတေဆုံးတယ်ဆိုတဲ့သတင်းဟာဖြစ်နိုင်ခြေအများကြီးရှိတယ်လို့တောင်ကိုရီးယားကာကွယ်ဝင်ကြီးကင်မြောင်ဟွန်းကလည်းပြောပြီး မြောက်ကိုရီးယားကရုရှားဘက်ကနေဝင်တိုက်ဖို့စစ်သားတွေထပ်ပို့လာနိုင်တယ်လို့ဆိုပါတယ်ရုရှားကဒီနှစ်ကုန်မှာယူကရိန်းရှေ့တန်းစစ်မျက်နှာပြင်မှာထည့်သုံးဖို့မြောက်ကိုရီးယားခြေလျင်တပ်သား3000ကိုစစ်တင်တန်းပေးနေတယ်လို့ယူကရိန်းထောက်လှမ်းရေးကပြောပါတယ် BBC သတင်းဌာနကတော့မြောက်ကိုရီးယားကရုရှားတွေစစ်သားပေးပို့နေတာဖြစ်နိုင်ပြီးအခြေအတွက်အတိအကျတော့မသိနိုင်သေးဘူးလို့ဖော်ပြထားပါတယ်
ကိုဝင်းခံမောင်ပြပြခဲ့တာပါရှင်အခုလိုမျိုးမှားမှန်မသိကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့အချက်လက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ Polygraph website စာမျက်နှာမှာတွားရောက်ကြည့်ရှုလို့ရပါတယ်ရှင်အခုဆက်ပြီးတော့ဒီကဘာလက်ခီးသွားတွေစိတ်ဝင်စားနေတဲ့အီဂျစ်ကလမ်းဘေးခွေးတွေအကြောင်းကိုတင်ပြပေးပါဦးမယ်အီဂျစ်နိုင်ငံကရှေးဟောင်းပိရမစ်အဆောက်အုံတွေနဲ့အနီးတစ်ဝိုက်မှာတွားလာနေကြတဲ့လမ်းဘေးခွေးတွေကိုကဘာလက်ခီးသွားတွေကစိတ်ဝင်စားပြီးမြင်ချင်းတွေ့ချင်းကြွေးမွေးချင်းကြတဲ့အတွက်ပိရမစ်ဒေသဟာခီးသွားတွေနဲ့ပိုးပြီးတော့စီကားလာတယ်လို့ပဲဒေသခံတွေကလည်းစီးပွားပိုဖြစ်လာနေကြပါတယ်ပိရမစ်ကြီးတစ်ခုပေါ်ကိုတက်သွားတဲ့လမ်းဘေးခွေးတစ်ကောင်ရဲ့စွန့်စားကန်းဗီဒီယိုကဆိုရှယ်မီဒီယာပေါ်မှာပြန့်နှံ့သွားခဲ့ပြီးတဲ့နောက်မှာအခုလိုဖြစ်သွားတာပါ AFP သတင်းဆောင်မကိုအခြေခံပြီးကိုညောင်ဝင်းအောင်ပြပြပါမယ်ရှင
်ကမ္ဘာအံပွဲရှေးအောင်အမွေနှစ်တွေထဲမှာကြောက်တုံးကြီးတွေနဲ့တိဆောက်ထားတဲ့အီဂျစ်နိုင်ငံကပိရမစ်အဆောက်အုံတွေနဲ့ပါဝင်ပြီးကမ္ဘာလက်ခီးသွားတွေတအံ့တော်ငေးကြည့်ရလောက်အောင်ဆွဲဆောင်နိုင်တယ်ဆိုပေမဲ့အခုတော့အဲ့ဒီပိရမစ်တွေနားတဝိုက်လူတွေနဲ့ယဉ်ပါတဲ့လမ်းဘေးခွေးတွေကခီးသွွားအများစုရဲ့အာယုံဆိုင်မှုကိုပိုရလာနေပါတယ်။ဒါကလည်းသိမကြသေးခင်က136မီတာလောက်မြင့်တဲ့ကာဖရီပိရမစ်ရဲ့ထိန်သားထိတက်ပြီးမျက်တွေကိုလိုက်ဟောင်နေတဲ့အပိုလိုဆိုတဲ့လမ်းဘေးခွေးတစ်ကောင်ရဲ့စွန့်စားကန်းကို Alex Lance ဆိုသူအမေရိကန်ကမ္ဘာလက်ခီးသွွားတူကဗီဒီယိုရိုက်ပြီးဆိုရှယ်မီဒီယာပေါ်တင်လိုက်ရကလူပိုသိသွားပြီးတဲ့နောက်ပိရမစ်တွေရှိရာကိုအလဲလာကြသူတွေကြားမှာဒီလမ်းဘေးခွေးတွေကဆွဲဆောင်မှုအသစ်တစ်ခုဖြစ်လာတာပါတကယ်တော့ဒီလမ်းဘေးခွေးတွေဟာရှေးဟောင်းပိရမစ်အဆောက်အုံကြီးတွေကိုသူတို့အိမ်တွေလိုသဘောထားရင်နှစ်ပေါင်းများစွာဒီမှာကျင်လည်ကျဆားနေကြတာဖြစ်ပါတယ်ပိုလန်ခရီးသွားတယောက်ကဒီခွေးတွေပေါ်အကောင်းမြင်ပါတယ
် We cannot stop animals be part of what something could just
ဒီလိုသမိုင်းဝင်အဆောက်အုံတွေရှားမှာရှိနေတဲ့တိရစ္ဆာန်တွေကိုတော့ရှောင်ကွင်းသွားလို့မရပါဘူးသူတို့ကလည်းတဘာဝအတိုင်းသွားလာနေကြတာပါခွေးတွေရှိနေတဲ့ဒီလိုပတ်ဝန်းကျင်မျိုးမှာနေသားကြသွားအောင်ကိုယ့်ဘာသာကိုနေတတ်ဖို့ပဲလိုပါတယ်ခွေးတွေကတော့အမြင့်တွေ့ရင်တက်ချင်တက်မှာပဲလေ
ရှေ့ခေတ်ဟောင်းအီဂျစ်ရဲ့ဇရုဒ္ဓမြောက်ဖာရိုဘီယန်ကာဖရီလက်ထက်ကတည်သွားခဲ့တဲ့ကာဖရီပိရမစ်ကြီးတစ်ဝိုက်မှာအနူဘစ်လို့ခေါ်တဲ့ခွေးဥကောင်းတဲ့လူကိုယ်ခန္ဓာရှိနတ်ဘုရားတစ်မျိုးရဲ့ရုပ်ထုတွေရှိပါတယ်ဒီစားဆိုတဲ့အဲ့ဒီဒေသကိုအလဲလာကြတဲ့ကဘာလက်ခီးသွားတွေကလမ်းဘေးခွေးတွေကိုမြင်ရတိုင်းဖာရိုဘီယန်ခေတ်တည်းပြန်ရောက်သွားတယ်လို့ခံစားရတယ်လို့ပြောသူတွေတောင်ရှိပါတယ်ပိရမစ်ထိပ်ကိုတက်တဲ့အပိုလိုဆိုတဲ့ခွေးလေးကိုအခုဆိုရင်ပိရမစ်ပပီလို့လူပိုသိလာကြတယ်လို့ကဘာလက်ခီးသွားတွေကြားမှာသူ့လိုလမ်းဘေးခွေးတွေအကြောင်းထဲသွင်းပြောဆိုလာကြပြီးအစာကျွေးသူတွေရေတိုက်သူတွေနဲ့ခွေးတွေကိုပြုစုလာကြပါတယ်ပိရမစ်တွေအနီးတစ်ဝိုက်လမ်းဘေးခွေးတွေဟာပန်ရှင်မဲ့ဆိုပေမဲ့သိချစ်စရာကောင်းတဲ့ခွေးတွေပါလို့ဒရိဆန်ကေဇီဂေဟာပန်ရှင်အမျိုးသမီးတူကပြောပါတယ
် You know amazing cuz it's a once in a lifetime shot video and
တကယ်ကိုအားအောင်စရာကောင်းတာပါပဲခွေးကလေးအပိုလိုရဲ့စွန့်စားခံဗီဒီယိုကတသက်မှာတစ်ချိန်ရှာရှာပါပါကြည့်ရတာမျိုးပါအဲ့ဒီတော့ပိရမစ်နာတစ်ဝိုက်မှာရှိတဲ့ခွေးတွေကိုလူတွေကပို့ပြီးတော့အာယုံဆိုင်လာကြပါတယ်အစ်ဂျစ်မှာဆိုရင်ခွေးတွေကိုဆောင်းလျှောက်တဲ့စနစ်ကလည်းအာနဲနေပါသေးတယ်။အစ်ဂျစ်ကပိရမစ်တွေဒါခွေးတွေဘလောက်ထိချစ်စရာကောင်းတယ်လဲဆိုတာကိုတကဘာလုံးကသိစေချင်ပါတယ်။လူတွေနဲ့အရန်ယဉ်ပါပြီးတော့ချစ်ဖို့ကောင်းတဲ့ခွေးတွေပါ
။ဒီလမ်းဘေးခွေးတွေဟာလူလတ်မှုကိုပိုကြိုက်ကြတာကြောင့်အိမ်မွေးခွေးဘွားကိုမခံယူလို့ကြဘူးလို့ထင်စရာရှိပေမဲ့သူတို့ကိုရေနဲ့အစာအသောက်တွေဘယ်အချိန်လာကြွေးကြွေးပျော်ရွှင်စွာနဲ့စားတောက်နေတာကိုကြည့်ရင်သူတို့လည်းလူတွေနားနေပြီးအယူအယကိုခံကျင်ကြတာသိကြပါတယ်လို့ကေဇီဂီဟာပိုင်ရှင်ပီကီမစ်ရှဲဘရောင်းကရှင်းပြပါတယ်အပိုလိုရဲ့စွန့်စားကန်းဗီဒီယိုကိုကြည့်ရပြီးနောက်အီဂျစ်ကိုလာလေကြသူတွေကတချို့ဟာပိရမစ်ဒေသခွေးတွေကိုမွေးစားဖို့လွတ်ဆောင်လာကြပါတယ်အခုဆိုရင်အပိုလိုအကြောင်းဗီဒီယိုရိုက်ခဲ့တဲ့အဲလက်စ်လန်ရဲ့မိတ်ဆွေမာရှန်မိုရှာဟာအပိုလိုရဲ့သမီးအနူဘီဆိုတဲ့ခွေးမလေးကိုအမေရိကန်ခေါ်သွားပြီးမွေးစားဖို့ခွင့်ပြုချက်ရတော့မှာဖြစ်ပါတယ်။အပိုလိုရဲ့စွန့်စားကန်းဗီဒီယိုကြောင့်ပိရမစ်ဒေသခွေးတွေကိုစိတ်ဝင်စားနဲ့ကြည့်ဖို့လာကြတဲ့ K ခီးသွားဧည့်သည်လည်းပို့တိုးလာပြီးလက်ဆောင်ပစ္စည်းရောင်းတဲ့ဆိုင်တွေကအစစီးပွားရေးပိုကောင်းလာကြတယ်လို့ဒေသခံတို့ကပြောပါတယ
်။ والله انا شفت ان اللي حصل ده يعني كانت نكده من السماء
ခုလိုဖြစ်လာတာကိုတွေးကြည့်တော့အီဂျစ်လမ်းဘေးခွေးတွေကိုကောင်းကင်ဘုံကနဲ့စောင့်ရှောက်လိုက်တာပဲလို့မြင်မိပါတယ်။ပိရမစ်ဒေသခွေးတွေအကြောင်းလူသိများလာတာနဲ့အမျှခီးသွားတွေကဒီခွေးတွေကိုကျွေးမွေးပြုစုတာမျိုးဓာတ်ပုံအတူရိုက်တာမျိုးတွေလောက်လာကြတယ်လို့ခီးသွားလုပ်ငန်းလည်းပိုကောင်းလာစီပါတယ်။အပိုလိုခွေးလေးရဲ့ကြော်ကြားမှုကအီဂျစ်မှာရှိတဲ့လူရှင်အဖွဲ့အစည်းတွေကိုတောင်းအားဖြစ်စေပြီးတော့လမ်းဘေးခွေးတွေကိုစောင့်ရှောက်ရမယ်ဆိုတဲ့အသိစိတ်ကိုလည်းရသွားစေမယ်လို့မြင်ပါတယ
်။၃နှစ်သားအရွယ်ရှိပြီဖြစ်တဲ့အပိုလိုဆိုတဲ့ခွေးဒီလေးဟာသူ့အုပ်စုထဲမှာခေါင်းဆောင်ဖြစ်ပြီးအင်မတန်ရဲရင့်သူကိုယ့်အုပ်စုကိုအကာအကွယ်ပေးလို့ရှိသူလို့ဒေသခံတွေကပြောပါတယ်။ပိရမစ်တဝိုက်ခွေးတွေဟာလွင်တီးခေါင်မြင့်ဒေသကပြင်းထန်လာတဲ့ရာသီဥတုအခြေအနေအောက်မှာနေထိုင်ရင်းကြီးပြင်းရှင်သန်နေကြသလိုဒီခွေးမျိုးအစားကအကြမ်းမန်းခံနိုင်တာညံရီမြန်မာတဲ့ခွေးအမျိုးအစားလေးဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။ကုညာဝင်းအောင်ပြောပြခဲ့တာပါရှင်။အခုကတော့ဒီနှစ်တွေနဲ့ချီပြီးတော့ရေဘေးဒဏ်ခံနေရတဲ့ပါကစ္စတန်နိုင်ငံကအခြေအနေကိုပြောပြပါဦးမယ်။2022ခုနှစ်တုန်းကပါကစ္စတန်နိုင်ငံမှာရေကြီးရေလျှံတာတွေကြုံခဲ့ရတာကြောင့်လူပေါင်း33သန်းထိခိုက်ခဲ့ရတယ်လို့ကုလသမဂ္ဂကပြောပါတယ်။လူပေါင်း8သန်းလောက်အိုးအိမ်မဲ့ခဲ့ရတာဖြစ်ပြီးတော့အများစုကအလုတ်ကန်ရှာဖွေဖို့အတွက်မြို့ပြတွေစုကိုပြောင်းရွှေ့နေထိုင်ခဲ့ကြပါတယ်။ပါကစ္စတန်ရဲ့အကြီးဆုံးမြို့ဖြစ်တဲ့ကရာချီကတော့ဒီလိုဥရုယာတီဖောက်ပြန်ပြောင်းလဲမှုတွေကြောင့်ပြောင်းရွှေ့လာကြတဲ့သူတွေမရောက်လာခင်ကတည်းကလူရည်ထူထပ်တဲ့ဂျန်ကိုခံနေရတဲ့မြို့ပါ။ AP သတင်းဆောင်မကိုအခြေခံပြီးတော့အလိမ်မပြောပြပါမယ်ရှင
်။ပါကစ္စတန်နိုင်ငံရဲ့အကြီးဆုံးမြို့ဖြစ်တဲ့ကရာချီမှာလူရည်16သန်းကျော်ရှိပါတယ်။2022ခုနှစ်ကနိုင်ငံရဲ့သုံးပုံတစ်ပုံလောက်ရေနစ်မြုပ်ခဲ့ရပြီးတော့ဒီရေကြီးမှုမှာအရာအလုံးဆုံးရှုံးခဲ့ရသူထောင်ပေါင်းများစွာဟာကရာချီမြို့ကြီးမှာပျောက်ရွှေ့နေထိုင်ကြတာပါ။စစ်ပြည်နယ်ဓာတုခရိုင်မှာနေထိုင်ခဲ့တဲ့29နှစ်အရွယ်ဆာဖာအလီခမ်ကတော့သူ့နေအရေးထဲမျောပါသွားတဲ့နောက်မိသားစုနဲ့အတူကရာချီရောက်လာခဲ့သူဖြစ်ပါတယ်
။ဟာပေ2022 में जो सैलाब आया थाစစ်စလာမေဒရာမာကတဲ့
2022ခုနှစ်ကရေကြီးလို့ကရာချီကိုပြောင်းရွှေ့ခဲ့ရတယ်ကျွန်တော်ဇာတိမာကဘာမှမရှိတော့ပါဘူးဒီမြို့မှာကဆွေမျိုးတွေရှိတယ်လေသူတို့ကကျွန်တော်တို့ကိုနေစရာနေရာပေးတယ်သူများပေးရတဲ့ငှားခတ်တော့ဈေးတက်တက်တာပေးရတာပေါ့ကျွန်တော်တို့ဒီမှာကအလုပ်လဲရှိတယ်လေ
ဒါပေမဲ့လည်းမြို့ကြီးစီကိုပြောင်းလာသူအများစုကတော့ဒီလိုကံမကောင်းကြပဲယာယီတဲတွေမှာနေထိုင်ကြရတာပါဘသူအကူကြီးမှမရခဲ့ဘူးလို့လည်းရှာဟန်ခန်းကဆိုပါတယ
်ကိုဘီစတဲ့ဘန်ဒါကိုဟိနေရာရာကျွန်တော်လည်းဘူ
းဘသူမှကျွန်တော်တို့ကိုလာမကူညီကြဘူးခလေးတွေနဲ့ကျွန်တော်လမ်းမှာဒုက္ခရောက်ခဲ့ရပါတယ်ပါကစ္စတန်နိုင်ငံသားမဟုတ်တလို့မျိုးတခြားနိုင်ငံကလာတဲ့လူတွေလိုဆက်ဆံခံရပါတယ်တခါတလေဆိုနှစ်ရက်ဆက်တိုက်ဘာမှစားစရာမရှိဘူ
းရှာဟန်ခန်းကတော့ဘလူးချစ်စတန်ပြည်နယ်ဂျာဖရာဘတ်ခရိုင်ကပြောင်းရွှေ့လာသူဖြစ်ပြီးတော့သူ့မှာဘာအလုံးမှမရှိသလိုဘဝရှင်သန်ဖို့တောင်းရန်စားတောက်နေရသူဖြစ်ပါတယ်။တဘာဝဘေးဒဏ်အန္တရာယ်တင်ဒေသခံတွေရဲ့လိုအပ်ချက်တွေကိုကူညီဖြည့်ဆည်းပေးဖို့ပြည်နယ်အစိုးရတွေဘက်ကပြက်ကွက်တာဟာမျိုးကြီးတွေစီရွှေ့ပြောင်းအခြေချမှုတွေကိုဖြစ်စေတယ်လို့ကြွယ်ရှင်သူတွေကဆိုပါတယ်
။ Because of the climate change and because of the flood and because of the flood of
2022ခုနှစ်ရဲ့ရေကြီးမှုတံတွေကယော့နေလာနေတဲ့တယန်စာတအရင်းမြစ်တွေပေါ်ဆိုးဝါးစွာတက်ရောက်စေပါတယ်။တက်ရှင်နေထိုင်မှုစားဝတ်နေရေးအတွက်လူတွေကရွေးချယ်စရာလိုအပ်တယ်လေ
။အစိုးရအတော်ဝင်ရှိသူတွေကရေလွှမ်းမှုမှုတံခံခဲ့ကြရသူတွေရဲ့ဇာတိဒေသမှာအရင်းအမြစ်နဲ့အဆောက်အုံတွေပံ့ပိုးကူညီပေးမယ်ဆိုရင်သူတို့ရွှေ့ပြောင်းနေထိုင်ကြမှာမဟုတ်ဘူးလို့သူကဆိုပါတယ်။စင်ပြည်နယ်အစိုးရကဖွဲ့စည်းထားတဲ့အဖွဲ့အစည်းတစ်ခုကတော့ကမ္ဘာ့ဘဏ်ရဲ့ငွေကြေးပံ့ပိုးမှုနဲ့အကူအညီပံ့ပိုးမှုတွေကိုလှုံ့ဆော်နေပါတယ်။ရေပိတံခံနိုင်တဲ့အိမ်တွေကိုဒီအဖွဲ့ကတည်ဆောက်နေတာဖြစ်ပါတယ်
။ Market target 16 17 18 lakh mujhe lagta hai hoga 20 lakh ke against me.اور دوسری بات یہ ہے کہ 7 لاکھ گھر
تو ایں ا لونگی 1.8 تن وین جن ساو بی با میں لونگی 9 تن لاکھ کو سا بی رو ساو نی با بی او میچ چھ بی دے ایں ا یی ڈرگ کا 4 تن 5000 شی با دے ایں باون 4 تن لاکھ کا کھوم مو مو ڈا بی با بی ایں ا باون 3 تن 5000 لاکھ کو رو ngwe پی چھی بی با بی ایں لونگی 3 تن کو رو پیزو ری سی کو لوے پیاں پی تھا بی با بی
တတခိုင်မှာနေအိမ်ဆုံးရှုံးခဲ့ရတဲ့အဇီမာဘီဘီကတော့အစိုးရစီကနေဆက်လုပ်ပြီးသားအိမ်ခန်းတစ်ခန်းပါအိမ်ကိုလက်ခံရရှိလို့ဝန်သားနေသူဖြစ်ပါတယ်
။ကိုရှိပါတော့ပေရီဘော့ဒ်မဲဆန်ဂျာဂရက်ကရီယာဟာလာရှုကရ
ာကြီးတို့ကကျမတို့အိမ်ဆုံးရှုံးခဲ့ရပါတယ်။ဖျားသခင်ကကျမတို့ကိုကူညီပေးရတယ်။ကျမတို့အတွက်ဒီအိမ်လေးဆောက်ပေးတဲ့သူတွေကို ဖျားသခင်ကောင်းချီးပေးပါစေရှင်
။တချိန်တည်းမှာပဲခရာချီမြို့မှာဥရုယာတီဖောက်ပြန်မှုကြောင့်ရွှေပြောင်းနေထိုင်သူတွေဝင်ရောက်လာတာဟာအခြေခံလူနေမှုစနစ်နဲ့စီးပွားရေးကိုရိုက်ခတ်လာစေတယ်လို့ကြားချင်သူတွေကဆိုပါတယ်
။ If everything is being managed or if everything is manageable why the people are
ရာရာကိုစီမံခန့်ခွဲပေးနိုင်လဲဆိုရင်ပြည်သူတွေကဘာကြောင့်ရေးကြီးမှုတန်ကိုခံစားနေကြရတာပါလဲ။လူမှုညီနက်မှုတန်ကိုလူတွေဘာကြောင့်ခံစားနေရတာပါလဲ။ပညာရေးကျန်းမာရေးလမ်းပန်းဆက်သွယ်ရေးစတဲ့အချက်တဲတွေကိုရောပြည်သူတွေဘာကြောင့်ခံစားနေကြရတာပါလဲ။
ရာဒီဥဒုဖောက်ပြန်မှုတံကိုပါကစ္စတန်နိုင်ငံကအခမ်းအနားဆုံးနိုင်ငံအဆင့်5အဖြစ်ကမ္ဘာလုံးဆိုင်ရာရာဒီဥဒုအန္တရာယ်ညှို့ကဲ့အရာအဆင့်သတ်မှတ်ခံထားရတာပါအနာဂတ်မှာဒီလိုရာဒီဥဒုဖောက်ပြန်မှုတံကြောင့်ရွှေပြောင်းနေထိုင်သူတွေပိုများလာမယ်ဆိုတာကတော့မလွဲမသွေဖြစ်ပြီးတော့ခရာချီမြို့လိုမျိုးလူရည်ထူထပ်တဲ့မြို့တွေကိုရွှေပြောင်းလာသူတွေအတွက်သင့်လျော်တဲ့ကူညီထောက်ပံ့ပေးမှုနည်းလမ်းတွေရှာရမှာဖြစ်ပါတယ်ရှင်ကျမလေးပါပါ
လိမ္မာပြောပြသွားတော့ပါရှင်အခုဆက်ပြီးတော့ဒီဘရာဇီးအနုပညာရှင်အမွာညီကိုနှစ်ယောက်ရဲ့ထူးထူးခြားခြားလက်ရာတချို့ကိုဝါရှင်တန်မြို့တော်မှာပြသနေတဲ့အကြောင်းကိုလည်းပြောပြပေးပါမယ်။ Osmos လို့ခေါ်ကြတဲ့ဘရာဇီးနိုင်ငံသားအမွာညီကိုအနုပညာရှင်နှစ်ဦးဖန်တီးထားတဲ့အဝါရောင်အသားရည်နဲ့ကြီးမားတဲ့ graffiti ရုပ်တွေထူးခြားစမ်းပြတဲ့နောက်ခံမြင်ကွင်းတွေနဲ့ဆက်လက်လက်လက်အရုပ်တွေကိုအသက်ဝင်လှုပ်ရှားအောင်ဖန်တီးထားတဲ့အနုပညာလက်ရာတွေကိုတော့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်က Hashmon ပြလိုက်မှာပြသနေပါတယ်။နိုင်ငံတကာမှာသူတို့လှည့်လေပြသတဲ့အထဲမှာတော့ဒီပွဲကအကြီးမားဆုံးနဲ့အမျိုးစုံဆုံးဖြစ်တဲ့အကြောင်းဒီ VOA သတင်းချောက် Maxim Adams ပြပို့တဲ့သတင်းကိုကိုခင်မောင်စိုးမင်းကပြောပြပါမယ်ရှင
်ဝါရှင်တန် DC မြို့တော်ရှိ Hashon ပြတိုင်းမှာ Endless Story လို့အမည်ပေးထားတဲ့ထူးခြားစမ်းကြယ်တဲ့အနုပညာပြပွဲကို Osmos လို့ခေါ်တဲ့ဘရာဇီးနိုင်ငံသားအမွာညီကိုကပြသနေပါတယ်ပုံစံတစ်နဲ့ဖန်တီးထားတဲ့လမ်းဘေးနိုင်ရန်ဆေးရေးပကြီးတွေထူးခြားတဲ့ရေဟန်နဲ့တောက်ပတဲ့ပကြီးကားချက်တွေအထိမ့်မှတ်ရုပ်တုငယ်တွေနဲ့တက်ဆင်မှုအနုပညာဖန်တီးမှုတွေကိုပြသထားပါတယ်။ဒါနဲ့ပတ်သက်ပြီး Hashon အနုပညာပြရိုက်တာဝန်ခံ Marina Isco ကအခုလိုပြောပါတယ်
။ They're looking at science fiction. They're looking at hip hop.
သူတို့ကသိပ္ပံစိတ်ကူးရင်ဇာတ်လမ်းရုပ်ရှင်တွေကိုကြည့်ကြတယ်။hip hop တချင်းမျိုးနားထိုင်နေနောက်ပြီးဘရာဇီးယဉ်ကျေးမှုကိုလည်းထည့်သွင်းပြီးတော့စဉ်းစားကြတယ်။အဲ့ဒါတွေအားလုံးကိုတဟဆာတာဖြစ်အောင်ပေါင်းဆက်ပြီးတော့ထူးခြားတဲ့ပုံစံအတစ်ကိုဖန်တီးလိုက်ကြတယ်။ဆေးကိုတော့ဆေးဖြန်းတဲ့ဘူးကိုအသုံးပြုထားပါတယ်
။အမွာညီကိုသူတို့နှစ်ဦးဟာဘရာဇီးနိုင်ငံကဇာတိစိန်ပေါ်လိုမြို့မှာ1988ခုနှစ်ကလမ်းဘေးအနုပညာပြပွဲလေးတွေနဲ့စတင်ခဲ့ပါတယ်။သူတို့ရဲ့စိတ်ကူးပုံဖော်မှုအတိုင်းထူးခြားတဲ့ဖန်တီးမှုတွေကိုပြသကြပါတယ်။အခုဆိုရင်သူတို့ရဲ့အယောင်တောက်ပထူးခြားတဲ့ရေဟန်ပကြီးတွေကိုကဘာတဝမ်းကယထာလေရင်အဆောက်အုံတွေနဲ့သရားတွေမှာလည်းအထင်ရှားတွေ့မြင်နေကြရပါပြီ။သူတို့ရဲ့ဖန်တီးမှုတွေမှာအဝါရောင်ကိုအထူးပြုသုံးစွဲထားတာထင်ထင်ရှားရှားတွေ့မြင်နိုင်ပါတယ်။ဒါနဲ့ပတ်သက်ပြီးအမွာညီကိုတဲကတဦးကအခုလိုပြောပါတယ်
။ We love to print the yellow because you have your own identification.
ကျွန်တော်တို့ကအဝါရောင်ကိုသဘောကျပါတယ်ဒါဟာကျွန်တော်ရဲ့မူပိုင်းအမှတ်တင်ကိတာဖြစ်လို့ပါအဝါရောင်ကနံပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်လို့ပ
ါသူတို့ဟာနိုင်ရန်ပကြီးတွေမှာဆိုရင်နောက်ခံဘာမှရေးဆွဲမထားပဲထူးခြားတဲ့ဇက်ကောင်ကရုပ်လုံးကြွပြီးအိမ်နိုင်ရန်တဲကနေရှစ်ထွက်လာတဲ့ပုံစံမျိုးထင်အောင်လဲဖန်တီးထားပါတယ်သူတို့အမွာညီကိုဟာငယ်စဉ်အခါတုန်းက free trade လို့အမည်ပေးထားတဲ့စက်ကြဝဠာတစ်ခုကိုစိတ်ကူးနဲ့တိဆောက်ပြီးထူးခြားတဲ့ဇက်ကောင်ရုပ်တွေစမ်းကြယ်တဲ့အရာတွေကိုဖန်တီးခဲ့ကြပါတယ်အဲ့ဒီပြပွဲခမ်းမရဲ့အလဲဘိုးမှာတော့မီးရောင်စုံနဲ့ဆယံနေရာတုံကြီးမားတဲ့တက်ဆင်မှုအနုပညာကိုလည်းပြသထားပါဗါတယ်။အဲ့ဒီအထဲမှာကျူးလစ်ပန်းတွေ၊မိုပွင့်တွေ၊လေတွေနဲ့ထူးခြားပုံစံလူသားရုပ်တွေဖြိုးကနေဖြတ်ကနေသက်ဝင်လှုပ်ရှားလာအောင်ဖန်တီးပြသထားပါဗါတယ်။အခုလိုပြသနိုင်ဖို့အတွက်သူတို့အနေနဲ့17နှစ်လောက်အချိန်ယူစ조사ဖန်တီးခဲ့ကြရပါတယ်။ဒါနဲ့ပတ်သက်ပြီးအမွာညီကိုတဲကကြံတူးကအခုလိုပြောပါတယ်
I'd like to transform the home museum in a place that you
ဒီပြရိုက်တစ်ခုလုံးကိုကျွန်တော်တို့စိတ်ကူးရင်ဖန်တီးမှုပုံစံနဲ့ရအောင်အသွင်ပြောင်းဖန်တီးလိုက်ရတာကိုကျွန်တော်ကသိသဘောကျတယ်ခင်ဗျားတို့ရောက်နေတာကကျွန်တော်တို့စိတ်ကူးဖန်တီးမှုထဲမှာဖြစ်ပြီးပြရိုက်ဆိုတာမေ့သွားပါတယ
်အခုပြပွဲဟာ Osmos တို့အမွာညီကိုနှစ်ယောက်ကအဓိကဖြစ်ပေမဲ့ဘန်စီနဲ့မာတာကူပါတို့အပါအဝင်တခြားအနုပညာရှင်တွေလည်းပူးပေါင်းပြသကြပါတယ်Washington DC မြို့တော်ကြီး Hashon ပြတိုက်ကအခုပြဝဲကို၈နှစ်2025ဩဂုတ်လအထိဖွင့်လှစ်ပြသမှာဖြစ်ပါတယ်ခင်ဗျာ
ကိုခမောင်စုံမင်းပြောပြခဲ့တာပါရှင် VOA ရဲ့ပုံထွန်းနေမနေ့ကအစီအစဉ်လေးကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါတယ်ကျမတို့အခုထုတ်လင်းပေးနေတဲ့ VOA မြန်မာနနက်ခင်းရုပ်သံတဲ့ဗီဒီယိုထုတ်လင်းမှုအစီအစဉ်ရဲ့ပထမနာယူဝတ်ကိုမနေ့ဖြန်ဒီနိုဝင်ဘာလ28ရက်နေ့ကစပြီးတော့ Digital Line တွေကအပြင်ဒီ Line တို့ Radio နဲ့လည်းဖမ်းယူနားဆင်လို့ရပါပြီမြန်မာစံတော်ချိန်မနေ့6နာရီကနေ6နာရီခွဲအထိပထမပိုင်းနာယူဝတ်ထုတ်လင်းမှုတွေကို Line တို့မီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6753ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေဖမ်းယူနားဆင်နိုင်ပါတယ်။မနေ့6နာရီကနေ9နာရီထိတနာရီလုံးစာအစီအစဉ်အကုန်လုံးကိုတော့ဒီ24နာရီတင်ဆက်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်း VOA မြန်မာဝိုင်း website စာမျက်နှာနောက် Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေကနေနားဆင်ကြည့်ရှုလို့ရပါတယ်ရှင်
။VOA American တန်ရဲ့ရုပ်တံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ radio အစီအစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျူရုဖမ်းယူမှုနဲ့ကျွန်တော်တို့ VOA မြန်မာပိုင်း internet စာမျက်နှာနောက်ဒီလူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သတင်းတွေအနေနဲ့တော့ VOA radio ညပိုင်းအစီအစဉ်ကို radio နဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA ညချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီထိလိုက်ဒိုမီတာ19 kHz 15953ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335တို့အပြင်ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုတဲ့ရိုက်နားဆင်ဖို့မမိလိုက်သူတွေည10နာရီကနေ17နာရီထိလိုက်ဒိုမီတာ15 32နဲ့လိုင်းလမ်းမီတာ190ကနေပြီးတော့တနအီစာအစီအစဉ်အစအဆုံးကိုပြန်ဖမ်းယူနားဆင်နိုင်ပါလေ VOA American ရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးပဲကျေးဇူးပါမှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်
မင်္ဂလာမနက်ခင်းပါရှင် VOA American တိုင်းရဲ့2024ခုနှစ်နိုဝင်ဘာလ28ရက်ပုံထူးနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လင်းပေးနေပါတယ်။အခုဆက်ပြီးအပတ်စဉ်ကဏ္ဍတွေတင်ဆက်ပေးမှာပါရှင်။အမေရိကန်နိုင်ငံရေးနဲ့ကမ္ဘာတလွှားခီးသွားအစီအစဉ်တွေမတိုင်ခင်မှာတော့အရင်ဆုံးမြေကြီးဩဇာအစီအစဉ်ကိုကြည့်ရအောင်ပါ။အမေရိကန်ပြည်တော်စုမှနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေချာမှာစိုက်ပျိုးရေးကိုစောင့်ချပြီးဧကကျယ်ကြီးတွေနဲ့စီးပွားဖြစ်လုပ်ကိုင်နေကြတဲ့သူတွေဟာအင်မတန်နှဲပါးနေသေးပေမဲ့လို့လည်းဒီကိုယ့်ရဲ့ခြံဝင်းထဲမှာတနိုင်တစ်ပိုင်းစိုက်ပျိုးရောင်းချနေကြတဲ့သူတွေကတော့အတော်ကိုများလာပါပြီ။ဒီအကြောင်းကိုတော့ကွတ်ခမောင်ဆွမင်းကအခုလိုစူးစီးတင်ပြထားပါရယ်။
အမေရိကန်ပြည်ထောင်စုမှနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေထဲမှာမိမိအိမ်ခြံဝိုင်းအတွင်တပိုင်းတနိုင်ဟင်းသီးရွက်တွေကိုစိုက်ပျိုးရောင်းချသူတွေဟာပြည်내အသီးသီးမှရှိကြပါတယ်အဲ့ဒီအထက်မှာမှအိန္ဒိယနာပြည်နယ်အိန္ဒိယနာပူလစ်မြို့တော်ကချင်းတန်းရင်သားတွေဟာသူတို့ရဲ့အိမ်ခြံဝင်းအတွင်းမှာတပိုင်းတနိုင်စိုက်ပျိုးရောင်းချသူတွေများပြားပါတယ်တဖက်တလန်းကဝင်ငွေလဲရမိသားစုလဲလက်လက်ဆက်ဆက်စားသုံးရပေမဲ့ဒါဟာအဓိကဝင်ငွေတော့မဟုတ်ပဲအများအဖြစ်ကပင်မအလုပ်အနေနဲ့ဆက်ယုံအလုပ်ယုံတွေမှလုပ်ကင်ကြပါတယ်ဒါနဲ့ပတ်သက်ပြီးအင်ဒီယာနာပလစ်မြို့မှာကားမောင်းရင်းနဲ့ကိုတိုင်လဲအိမ်ချန်ထဲမှာတပိုင်းတနိုင်စိုက်ပျိုးရေးလှုပ်ထားတဲ့ကိုဂျွန်ကအခုလိုပြောပါတယ
်အင်ဒီယာနာမှာခြံနေနေကျဲတယ်လေအိမ်နဲ့ခြံနေဆိုနေနေကျဲတာပေါ့နော်ဒီမှာမြေနေနေပေါ်တော့ဒီမှာကခြံအိမ်နဲ့တွဲပြီးဝေထားတဲ့မြန်မာလူမျိုးတွေရှိရပါတော့အဲ့မှာသူတို့ကအနောက်ဘက်မှာသူတို့ green house အကြီးကြီးသူတို့တွေစောက်ပြီးတော့အထဲမှာပြိုးပင်တွေစိုက်ပြီးတော့ပြိုးပင်တွေမြေုပ်တီးပြိုးပင်တွေပါတယ်စာရောင်းနေခြံထဲဟာဆိုရင်သူတို့ခြံထဲမှာ apricot မေလောက်ဆိုတော့သူတို့ကအဲ့ဒီဒီတိုင်းစိုက်တယ်ကွေးတောက်ကြတို့ချင်ပေါင်တို့အမျိုးမျိုးပေါ့နော်စိုက်ပြီးတော့စိုက်တဲ့လူများတာပေါ့တပိုင်းတနိုင်ရောင်းတဲ့လူရှိတယ်လို့ဒီဘက်ကရောင်းတယ်လို့ရှိရအဲ့ဒါကတော့သူတို့ရဲ့ဆမ်းမမာများတော့ဖြစ်ဝင်ငွေလေးအနှဲငွေလေးရတာပေါ့နော်ပြီးရင်ကိုစားဖို့တောက်ဖို့ကလုံးဝပူဆရာမလို့ပေါ့နော်အဲဒါပေမဲ့အဲ့လိုမျိုးလှုပ်တဲ့လူတိုင်းကအဲ့ဒီတခုထဲကိုပဲစောက်ချလို့တာတော့မရှိဘူးတယောက်ကတော့တည်ယုံမှလုံနေရတယ်ကိုအဲ့ဒါကိုပဲစောက်ချပြီးလှုပ်တဲ့လူကတော့နည်းနည်းရှားတယ်
မြန်မာနိုင်ငံဘွားချင်းတိုင်းရင်သားတွေဟာအဲ့ဒီလိုဟင်းသီးဟိရွက်တွေကိုတပိုင်းတနိုင်စိုက်ပျိုးပြီးမိသားစုစားသုံးတဲ့အပိုင်းမှာပြဿနာမရှိပေမဲ့ရောင်းချတဲ့အပိုင်းမှာတော့အမေရိကန်စိုက်ပျိုးရေးဌာနရဲ့ကန့်သတ်ချက်တွေရှိပါတယ် အဲ့ဒီအတွက်ဖားမားမားကက်လို့ခေါ်တဲ့အမေရိကန်စိုက်ပျိုးရေးသမားတွေရဲ့အပတ်စဉ်ရက်ွယ်လှည့်လည်ရောင်းချတဲ့ဟင်းသီးဟင်းရွက်ဈေးမှာတော့ရောင်းချခွင့်မရသလိုကုမ္ပဏီကြီးတွေကဖွင့်ထားတဲ့ကုန်စုံဆိုင်ကြီးတွေမှာလည်းတင်သွင်းခွင့်မရကြပါဘူး။ဒါပေမဲ့လည်းအေရှားမားကက်လို့ခေါ်ကြတဲ့အာရှတိုက်သားတွေဖွင့်ထားတဲ့အသေးစားကုန်စုံဆိုင်လေးတွေမှာတော့နားလည်မှုနဲ့ရောင်းချလို့ရနေပါသေးတယ်။တချို့အသီးအရွက်တွေကိုတော့ဘယ်ဆိုင်မှတင်သွင်းရောင်းချခွင့်မရှိဘဲမြန်မာနိုင်ငံသားအချင်းချင်းပဲလက်ကမ်းရောင်းချကြပါတယ်။ဒါပေမဲ့လည်းထွက်သမျှဟင်းသီးဟင်းရွက်တွေကတော့ရောင်းလို့ချလို့အဆင်ပြေနေပါတယ်လို့ကိုဂျွန်ကပဲအခုလိုပြောပါတယ်
။တချို့တွေကမြန်မာပြည်ကပြိုးဝါတွေကတော့လက်မခံဘူးနော်။အဲ့ဒါကြောင့်တန်ဒီတို့ငရုတ်ဒီတို့လည်းအများကြီးစိုက်တယ်လေ။အဲ့ဒါတွေကျတော့သူတို့ဆိုင်မှတွင်းကြတယ်။ Asian market တွေမှာပေါ့နော်။ PNN တို့တရုတ်ဆိုင်တို့မှာသူတို့အဲ့မှာလည်းတွင်းကြတယ်။အခါကြီးလေတွင်းလို့ရသေးတယ်အဲ့လိုကြည့်ရသေးတယ်ဒါပေမဲ့ဒီကန်စင်းပင်တွေကြတော့သူတို့တွင်းတာပဝင်းကျင်မှာရှိတဲ့မြန်မာလူမျိုးချင်းအဲ့လိုမျိုးရောင်းတာမဟုတ်လားနာမည်တတ်ထားတာကကျွန်တော်တို့ရောင်းစားတာပုံစံမျိုးအဲ့လိုမျိုးမလုပ်ဘူးကျွန်တော်အိမ်မှာတပတ်စံနဲ့စားတယ်လာအပီလို့ရတယ်ဆိုတဲ့သဘောမျိုးပဲတွားတာပေါ့နော်
ကိုဂျွန်အနေနဲ့လည်းအဲ့ဒီအင်ဒီယားနာပလစ်မြို့မှာကားမောင်းတဲ့အလုပ်ကိုမိသားစုအဓိကဝင်ငွေရအနေနဲ့လုပ်ကင်ရင်တစ်ဖက်တစ်လမ်းကသူပိုင်အိမ်ခြံထဲမှာတပိုင်တနိုင်စိုက်ပျိုးရေးကိုလုပ်ကင်နေပါတယ်မြန်မာနိုင်ငံသားချင်းတိုင်းရင်းသားအများဆုံးနေထိုင်ကြတဲ့မြို့ဖြစ်ပေမဲ့ကိုဂျွန်ကတော့ကချင်တိုင်းရင်းသားပါသူအနေနဲ့တမျိုးတည်းနေတခြားတပိုင်းတနိုင်စိုက်ပျိုးလောက်ကင်သူတွေစီကနေရောင်းချတဲ့ဟင်းသီးဟင်းရွက်တွေကိုမှာယူကြတဲ့သူတွေကိုတဆင့်ပို့ပေးပါတယ်။သူဟာကားမောင်းတဲ့အလုပ်ကိုလောက်ကင်တဲ့အတွက်မြို့တဲကတပိုင်းတနိုင်စိုက်ပျိုးကြတဲ့ချင်းတိုင်းရင်းသားတွေနဲ့နေ့စဉ်ထိတွေ့ဆက်ဆံရတဲ့အတွက်အလုပ်ဖြစ်နေပါတယ်လို့ဆိုပါတယ်။အဲ့ဒီအတွက်စိုက်ပျိုးရေးလုပ်ကင်တဲ့သူတွေစီကိုတွားရောက်လေးလာသလိုစိုက်ပျိုးရေးနဲ့ပတ်သက်တဲ့ဤဥပဒေလုပ်ငန်းစည်းကမ်းတွေကိုလည်းလေ့လာနေပါတယ်။ဒါနဲ့ပတ်သက်ပြီးလည်းသူကအခုလိုပြောပါတယ်
။ဟိုတမားချန်တဲ့ဟာကျွန်တော်အဲ့လိုမျိုးကြော်ညာပေးနေကျွန်တော်ကကြော်ညာပေးနေရောင်းပေးတာပေါ့နော်။အဲ့လိုမျိုးတခြား state တွေမှာပို့ပေးတယ်ကျွန်တော်အဲ့လိုမျိုးတော့ရှိတယ်။ရောင်းပေးတာကကျွန်တော်ကကြော်ညာလိုက်တယ်။ကြော်ညာလိုက်တဲ့အချိန်မှာသူများတွေကကျွန်တော်ချစ်ဆက်တွေ့လာတယ်။ကျွန်တော်ကအဲ့ဒီ championship ကိုကျွန်တော်ဆက်တွေ့ပြီးတော့သူတို့ကိုကျွန်တော်အိမ်မှာပို့ထားခိုင်းတယ်။ပြီးရင်ကျွန်တော်ကအဲကနေကျွန်တော်ကတမယောက်ပြန်ရောင်းပေးတာပေါ့နော်အဲ့လိုမျိုး။ရောင်းလာများလာတော့သူကစေတနာသူကမေတ္တာစီလိုပဲကျွန်တော်ပြန်ပြီးလက်ဆောင်ပေးတာပေါ့နော်
။ Indianapolis မြို့ကိုပြီးခဲ့တဲ့နှစ်အနည်းငယ်ကရောက်ရှိလာခဲ့တဲ့ကိုဂျွန်ဟာတပိုင်းတနိုင်ဟင်းသီးဟင်းရွက်စိုက်ပျိုးရောင်းချကြတဲ့ချင်းတိုင်းရင်းသားတွေကိုအားကျပြီးသူကိုယ်တိုင်လည်းတပိုင်းတနိုင်စိုက်ပျိုးရေးလုပ်ကင်တာဖြစ်ပါတယ်။သူအနေနဲ့ချင်းနဲ့ကချင်တွေအကြိုက်ဆုံးအရွက်ဖြစ်တဲ့ကန်စင်းခေါ်ချင်းအေကိုစိုက်ပျိုးရောင်းချဖို့ရည်ရွယ်ထားတယ်လို့ဆိုပါတယ
်ကျွန်တော်ကအဓိကပေါ့ကျွန်တော်မိသားစုသမားမဝယ်စားဆရာမလို့အောင်ပေါ့နော်အဲ့လိုမျိုးစိုက်တယ်ပြီးရင်ကျွန်တော်ကလောလောဆယ်တော့တမယောက်လည်းပြန်ရောင်းဖို့လည်းရည်ရွယ်တာပေါ့နော်အဲ့လိုမျိုးဒီမှာကျွန်တော်ကသမားမဆိုရင်ကျွန်တော်အတီးရွက်လုံးဝဝယ်စားဆရာမလို့ပေါ့နော်ကျွန်တော်အချမ်းထဲမှာရှိတဲ့ဟာတော်တော်လေးစုံနေပေါ့နော်ကျွန်တော်ချမ်းမှာခါတိုင်းကတမျိုးကိုအများကြီးစိုက်တာပေါ့နော်ဒါပေမဲ့ကျွန်တော်ကနောက်နှစ်ကျရင်တော့ကျွန်တော်ဒီကန်စင်းကိုကျွန်တော်ရောင်းဖို့အထိကျွန်တော်စိုက်ဖို့တဲ့ခုနလေးတွေမှာကျွန်တော်ဖုန်းဆက်ထားတာပေါ့နော်ပြိုးဝယ်ပြီးတော့ကျွန်တော်စိုက်မယ်ဆိုပြီးတော့ assistant ထားပါတယ်ကျွန်တော်ကချင်နေနဲ့ချင်းနေတော့အများတော်ပြစားကြတယ
်အဲ့ဒီအရွယ်ဟာဈေးကြီးပေမဲ့ဆိုင်ကြီးတွေမှာရောင်းချခွင့်ရှိတဲ့အထက်မှာတော့မပါပါဘူးဒါပေမဲ့မြန်မာနိုင်ငံသားအချင်းချင်းတော့ဟင်းစားအနေနဲ့လက်ကမ်းရောင်းချလို့ရပါတယ်လို့ဆိုပါတယ်ဒါအပြင်သူအနေနဲ့အိမ်ချံဝင်းအတွင်စိုက်ပျိုးထားတာတွေကိုလည်းအခုလိုရှင်းပြပါတယ
်ကျွန်တော်ကဒီမှာခုချံထဲမှာပဲစိုက်တယ်။ဩကျွန်တော်ကအိမ်မှာကခုဒါမျိုးအချိန်ပေါ့နော်ချက်တူဖြူစိုက်တာပေါ့နော်နောက်နေ့ဂျွန်ဇူလိုင်ဆိုရင်တော့ကျွန်တော်နှုတ်လို့ရတာပေါ့နော်အဲ့လိုမျိုးဆောင်းရည်တက်ကျွန်တော်ကဆမ်းမမှာကျတော့ကျွန်တော်ကမုံညင်းစိုက်တယ်ဘူးတီးစိုက်တယ်ပြီးရင်ကျွန်တော်ဖယုံတီးတန်းတလွန်တီးတွေစိုက်တာပေါ့နော်ပေးတီးတွေစိုက်တာပေါ့အဲ့လိုမျိုးချင်ပေါင်းတို့ကိုယ်တော့ကကျွန်တော်လွန်ခဲ့တဲ့နှစ်တည်းမှာတော့စိုက်တယ်။အော်ဒါပေမဲ့ဒီမှာစိုက်တဲ့လူကအရင်များတဲ့ချိန်ကျတော့နော်ဒီမှာဈေးကအရင်ချူသွားတာလေ။အဲ့ဒါကြောင့်ကျွန်တော်ကလွန်ခဲ့တဲ့နှစ်မှာတော့ကျွန်တော်စားဖို့လောက်ပဲကျွန်တော်စိုက်တာပေါ့နော်
။ကိုဂျွန်ဟာအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့အခြေမချခင်ကဆိုရင်မြန်မာနိုင်ငံကချင်ပြည်နယ်ကတောင်ယာစိုက်ပျိုးရေးသမားတယောက်အဖြစ်ကြီးပွားခဲ့ပါတယ်။ဒါပေမဲ့လည်းသူစိုက်ပျိုးခဲ့တဲ့လဲထွက်စပားတွေကိုစစ်အစိုးရအဆက်ဆက်ကိုဈေးချိုချိုနဲ့တာဝန်ကြီးစပားအနေနဲ့မဖြစ်မနေပေးသွင်းခဲ့ရတယ်လို့ပြောပါတယ်။ဒါအပြင်မြန်မာနိုင်ငံမှာစိုက်ပျိုးရေးအတွက်သီးနှံတွေအတွက်ဈေးကွက်ကမသေးကြဘူးလို့လည်းအမေရိကန်အခြေအနေနဲ့နှိုင်းယှဉ်ပြောပြပါတယ်။
ကျွန်တော်ကချင်ပြည်နေတာကျွန်တော်လည်းစိုက်ပျိုးရေးလှုပ်လာခဲ့ဘူးတယ်တောင်ရလှုပ်တယ်ညာလှုပ်တယ်အပြင်လည်းလှုပ်တယ်မြန်မာပြည်မှာကစီးကွက်အရင်နေတာပေါ့နော်တနည်းတကူတခါကျွန်တော်ကအစိုးရကိုစပါးရောင်းပေးရတယ်ဈေးပေါ်ပေါ်နဲ့ကျွန်တော်တို့ရောင်းပေးရတယ်ကျွန်တော်တို့စိုက်တာတဲ့အစိုးရကိုပူပေးရတာတို့ပူများတယ်လေနော်ဒီမှာအမေရိကန်မှာသူတို့မှာစီးကွက်ရှိတယ်ဝယ်တဲ့လူကတခါလေးရှိတာပေါ့နော်မြန်မာပြည်မှာတော့ကျွန်တော်ဝယ်တဲ့လူကကျွန်တော်တို့ပြန်ချရ
အိန္ဒိယနာပြည်နယ်ရဲ့အိန္ဒိယနာပလစ်မြို့ဟာဆိုရင်အမေရိကန်ပြည်ထောင်စုမှာမြန်မာနိုင်ငံသားတွေအများဆုံးနေထိုင်ကြတဲ့မြို့ဖြစ်ပါတယ်။အထူးသဖြင့်ချင်းတိုင်းရင်းသားတွေအများဆုံးနေထိုင်ကြတဲ့မြို့ဖြစ်တဲ့အတွက်ချင်းဒီယာနာလို့တောင်သမုတ်ခေါ်ကြပါတယ်။အဲ့ဒီမြို့မှာဆိုရင်စက်ရုံအလုပ်ယုံနဲ့တခြားအလုပ်ကိန်းတွေပေါများတဲ့အတွက်မြန်မာနိုင်ငံသားတွေအတွက်အဆင်ပြေကြပါတယ်။ဒါကြောင့်အ мян ဆုံးငွေစုပြီးအိမ်ချမ်းတွေကိုအရစ်ကျနဲ့ဝယ်ယူနိုင်ကြသလိုတပြိုင်တည်းမှာပဲအဲ့ဒီအိမ်ချမ်းအတွင်းမှာစောစောကပြောခဲ့သလိုတပိုင်တနိုင်ဟင်းသီးဟင်းရွက်စိုက်ပျိုးရောင်းချတာတွေလည်းလှုပ်ဆောင်လာကြပါတယ်။အမေရိကန်ပြည်ထောင်စုမှာမြန်မာအပါအဝင်တခြားအာရှသားတွေလည်းဒုနယ်တယ်နဲ့နေထိုင်ကြတဲ့အတွက်တပိုင်တနိုင်စိုက်ပျိုးကြတဲ့ဟင်းသီးဟင်းရွက်ဈေးကွက်ကြီးကကျေပြတ်ပါတယ်။ဒါအပြင်နိုင်ငံအတွင်းအ мян ပို့ဆောင်ပေးနိုင်တဲ့အတွက်ညှိုးမှပျက်စီးမှကိုမစိုးရင်ရပါဘူး။စိုက်သမျှအလုံးနီးပါးဟာဓာတုဓာတ်မြေဩဇာမသုံးဘဲတဘာဝမြေဩဇာကိုသာအသုံးပြုကြတဲ့အတွက်အသီးနှံတွေဟာလည်းအော်ဂန်နစ်စစ်စစ်တဘာဝအာဟာရအရသာဖြစ်ကြပါတယ်။ဒါကြောင့်အခုဆိုရင်မြန်မာနိုင်ငံတောင်ပေါ်မြေပြန့်ဟင်းသီးဟင်းရွက်တွေကိုအမေရိကန်ပြည်ထောင်စုမှလက်လက်ဆက်ဆက်စားသုံးနေကြရပါတယ်။ဒါအပြင်တချို့မြန်မာတွေဖွင့်ထားတဲ့အရှာအစားအစာဆိုင်တွေမှာဆိုရင်အဲ့ဒီဟင်းသီးဟင်းရွက်တွေကိုချက်ပြီးရောင်းချတာတွေလည်းရှိပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုမှမြန်မာတွေနေထိုင်ကြတဲ့ပြည်နယ်တိုင်းမြို့တိုင်းမှာမြန်မာအကြိုက်ဟင်းသီးဟင်းရွက်တွေတပိုင်တနိုင်စိုက်ပျိုးရောင်းချနေကြတာဟာတစ်ဖက်တစ်လမ်းကဝင်ငွေရရှိနေကြပါတယ်ခင်ဗျာ
။ကိုကမောင်ဆွေမင်းတင်ဆက်တဲ့မြေကြီးဩဇာအစီအစဉ်ဖြစ်ပါရဲ့ရှင်။ကဘာတလွားခီးသွာအပတ်စဉ်ကဏ္ဍကိုမတင်ဆက်ခင်မှာတော့အမေရိကန်နိုင်ငံရဲ့သတင်းဆောင်ပါးကိုတင်ပြပေးပါမယ်။ဒီသမ္မတဟောင်းလည်းဖြစ်ရွေးကောက်ခံသမ္မတလည်းဖြစ်တဲ့ဒေါ်နယ်ထရမ့်ဟာဒီ2016ခုနှစ်ရွေးကောက်ပွဲမတိုင်ခင်တုန်းကသူနာမည်ပြက်လောက်တဲ့သတင်းတွေကိုဖုံးကွယ်ပြီးတော့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့လိန်ညာခဲ့တာတွေအပါအဝင်ပြစ်မှု34မှုကိုကျူးလွန်ခဲ့တဲ့အကြောင်းနယူးယောက်တရားရုံးကပြီးခဲ့တဲ့မေလတုန်းကဆုံးဖြတ်ခဲ့တာရှိပါတယ်။သူ့ကိုပြစ်ဒဏ်ဆင်ဖို့ကိစ္စကသမ္မတရွေးကောက်ပွဲအပြီးမှာနှောင့်နှေးကြန့်ကြာခဲ့တယ်လို့ရွေးကောက်ခံသမ္မတဖြစ်လာပြီးတဲ့နောက်မှာတော့သူ့ပေါ်ဆွဲထားတဲ့အဓိကအမှုတွေကိုဖယ်ဒရယ်တရားသူကြီးကလည်းပယ်ဖျက်ပေးလိုက်ပါတယ်။ဗီဒီယိုသတင်းတောက်တီနာတင်ပေးပို့တဲ့သတင်းကိုကိုသိန်းထိုင်ကပြပြပါမယ်ရှင်။
ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်အနေနဲ့ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်ပြစ်ဒဏ်စီရင်ခံရဖို့ရှိပါသလားဒီမေးခွန်းကိုမင်းဒီကြားဆဲဖြစ်တယ်လို့တိတိကျကျအပြေမရှိသေးပါဘူးနယူးယောက်ပြည်နယ်တရားသူဂျေးဝမ်မော်ချန်ကအခြေအနေကပုံမှန်မဟုတ်တဲ့အနေအထားဆိုပြီးစဉ်းစားနေတဲ့အကြောင်းပြောပါတယ်အရင်ကသမ္မတဟောင်းပြစ်မှုကျူးလွန်နေဆိုပြီးဆုံးဖြတ်ခံထားရတဲ့သူအခုရွေးကောက်ခံသမ္မတအမေရိကန်ပြည်ထောင်စုရဲ့သမ္မတအဖြစ်တာဝန်ယူရမယ့်သူဖြစ်နေပါလေ။ထရန့်ဟာစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့လိန်လဲထွက်ဆိုခဲ့တဲ့လိန်ဖြော်ပြေးသူဆောင် Stormy Daniels ကိုနှုတ်ပိတ်ခငွေကြေးပေးခဲ့တဲ့ဆိုပြီးအမှုပေါင်း34မှုကိုကျူးလွန်တဲ့အကြောင်းပြီးခဲ့တဲ့မေလတရားရုံးကဆုံးဖြတ်ခဲ့တာပါ။ဒီလိုနှုတ်ပိတ်ခငွေပေးခဲ့တဲ့အမှုနဲ့ပတ်သက်လို့ထရန့်ပေါ်ပြစ်ဒဏ်စီရင်ရေးအချိန်တော်တော်များများနှောင့်နှေးနေခဲ့ပါလေ။ဒေလာဆန်ရွေးကောက်ပွဲမှာသူအနိုင်ရလိုက်တဲ့အတွက်လဲတရားရေးရဆက်လက်ဆောင်ရွက်မယ်အစီအစဉ်တွေနောက်ထပ်ပို့ပြီးတော့နှောင့်နှေးကြံ့ကြာနေပါတယ်။နယူးယောက်ဥပဒေရေးရာကျောင်းကဘာမောက်ကအန်နာကောမင်စကီကအခုလိုပြောပါတယ
်။ Really the core of this is to find out whether or not Trump sentenced
တကယ်ပဲ Trump ကိုတရားစီရင်မယ်မစီရင်ဘူးလားရှေ့ဆက်ဘာလုပ်မလဲဆိုတာအဓိကကြည့်ရပါလိမ့်မယ်။ Trump သမ္မတအဖြစ်နောက်တစ်ချိန်တာဝန်ယူခင်မှာစီရင်မလား။သမ္မတအဖြစ်တာဝန်ယူပြီးတဲ့အချိန်မှတရားစီရင်မလား။ဒါမှမဟုတ်အမှုကိုလုံးဝရုပ်သိမ်းလိုက်မလား။
တော်ဆောင်ကြည့်ရမှာပါ။ထရန့်ရဲ့ရှင်းလင်းတွေကတော့သမ္မတအဖြစ်မှုကလွတ်ငြိမ်းခွင့်တရားရုံးချုပ်ကပြီးခဲ့တဲ့ဇူလိုင်လမှာခွင့်ပြုပြီးသားဖြစ်တဲ့အတွက်အမှုကိုလုံးဝရုပ်သိမ်းပေးရေးပယ်ဖျက်ပေးရေးကိုတောင်းဆိုနေပါတယ်။အုပ်ချုပ်ရေးအာဏာလွှဲပြောင်းမှုစနစ်တကျလုံဆောင်နိုင်အောင်ပံ့ပိုးတဲ့အနေနဲ့ရောတရားရေးအကျိုးကိုထောက်ပြီးအမှုကိုပယ်ဖျက်ပေးရမယ်ဆိုပြီးတောင်းဆိုနေကြတာပါ။ဒါပဲလေနယူးယောက်မန်ဒန်ခံရှိနေအယ်ဗင်ဘာရက်ပြန်လေချိပါတာကတရားရုံးရဲ့ဆုံးဖြတ်ချက်မှချခင်ကလေးကထရမ့်မှာအပြည့်ရှိတယ်ဆိုပြီးဂျူရီအဖွဲ့ကဆုံးဖြတ်ခဲ့တယ်။ဂျူရီအဖွဲ့ရဲ့ဆုံးဖြတ်ချက်ကအရင်ဖြစ်ပြီးအဲ့ဒီအချိန်မှာဒေါ်နယ်ထရမ့်ကတပတ်တမဟုတ်ဘူးဆိုတာကိုပြန်လည်ခြေပညင်းဆိုပါလေ။တရားသူကြီးကိုပေးတဲ့စာထဲမှာခိုင်ရှင်းနေကထရမ့်ပေါ်ဆွဲဆိုထားတဲ့အမှုလုံးဝဂွင်းလုံးကျပ်ပယ်ဖျက်လိုက်တာမျိုးကိုအစိုးရရှင်းနေတွေကလက်မခံတဲ့အကြောင်းရေးသားထားပါလေ။ဒါပေမဲ့တရားရုံးအနေနဲ့စီရင်ချက်ကို တပ္ပဒါဝင်ပြီးဆုံးတဲ့အထိဆိုင်ထားတာမျိုးကိုတော့လက်ခံမှုလမ်းဖွင့်ထားတယ်ဆိုတာမျိုးရည်ညွှန်းရေးသားထားပါတယ်ခလာဖင်ဂါစတန်ကပန်ဆယ်ဗေးနီးယားပြည်နယ်တက္ကသိုလ်ကဥပဒေရေးရာပါမောက္ခပါ
ဝမ်မာရှန်
တကယ်လို့တရားသူကြီးဝမ်မာရှန်ကအစိုးရရှေ့နေတွေရဲ့အကြံပြုချက်ကိုလက်ခံမယ်ဆိုရင်တရားခဏ်ဟာအမေရိကန်ပြည်ထောင်စုရဲ့သမ္မတအဖြစ်တာဝန်ယူရမယ်ဖြစ်လေဖြစ်တာမရှိခဲ့တဲ့ထူးခြားတဲ့အခြေအနေဖြစ်နေလေတော့ရှေ့ဆက်လှုပ်ဆောင်ရမယ့်အနေအထားကိုအတက်နိုင်ဆုံးညှိနှိုင်းရမယ့်အခြေအနေဖြစ်ပါတယ်2022ခုနှစ်ဒေါ်နယ်ထရန့်ရဲ့သမ္မတတာဝန်ပြီးဆုံးတဲ့အချိန်ထိအမှုနယ်ပတ်သက်လို့စီရင်ချက်ကိုစိုင်းထားရမယ့်အနေအထားဖြစ်ကောင်းဖြစ်ပါလိမ့်မယ
်တရားရေးကြွကျင်သူတွေကလည်းအမှုကိုစီရင်ချက်ချဖို့စိုင်းငံ့ထားတဲ့အတွက်ထရန့်သမ္မတအဖြစ်တာဝန်ထမ်းဆောင်မှုအပေါ်မှာထိခိုက်မှာမဟုတ်ဘူးဆိုပြီး VOA ကိုပြောပါတယ်လေပြော်ပြေးတုံးဆောင်နိုဘိကပေးခဲ့တဲ့အမှုကဒေါ်နယ်ထရန့်ကျူးလွန်ခဲ့တယ်လို့စွဲချက်တင်ခံရတဲ့အမှုတွေကတခုတည်းအမှုမဟုတ်ပါဘူးအထူးစုံစမ်းရေးမှုဂျက်စမစ်တင်ပြခဲ့တဲ့အမှုတစ်ခုဖြစ်တဲ့နိုင်ငံတော်မတန်းရုံမော်ဂွန်တိုက်ကိုပေးရမယ်ရှိုးဝဲအစ်စ်မတန်းနေပြန်အဖို့ပြက်ကွက်ပြီးနမောနမဲတင်စီထားတဲ့အမှုနောက်ရွေးကောက်ပွဲကိုဝင်ရောက်နှောက်ယှက်မှုတွေလည်းပါဝင်ပါတယ်ဒီအမှုတွေကတော့တာဝန်ယူဆဲသမ္မတတွေအပေါ်မှာလက်ရှိတရားရေးဌာနအနေနဲ့ရှာဆွေးမှုနဲ့ဆွဲဆိုလို့မရဘူးဆိုပြီးဆုံးဖြတ်ထားတဲ့အမှုတွေဖြစ်ပါတယ်။ဒါကြောင့်လည်းပိတ်ပစ်လိုက်နိုင်ခြင်းရှိတယ်လို့သတင်းတွေထွက်ပေါ်နေတာပါ။ဒါပေမဲ့ဂျော်ဂျီယာပြည်နယ်မှာရွေးကောက်ပွဲကိုဝင်ရောက်နှောက်ယှက်မှုနဲ့တရားဆွဲဆိုထားတဲ့အမှုကတော့ဖက်ဒရယ်အစိုးရရဲ့တရားစီရင်ရေးအပြင်ဘက်ကတီချာဆွဲဆိုတဲ့အမှုဖြစ်နေပါတယ်။ပန်ဆယ်ဗေးနီးယားပြည်နယ်တက္ကသိုလ်ကဥပဒေရေးရာပါမောက္ခကလာဖင်ဂါစတန်ကခုလိုပြောပါတယ
်။ Technically the state of Georgia is free to proceed.
လုံထုံလုံဤသမတ်ချက်အရာဒီကိစ္စဟာဂျော်ဂျီယာပြည်နယ်ရဲ့စီရင်ပိုင်ခွင့်ကဖက်ဒရယ်အစိုးရရဲ့တရားစီရင်အောက်ကနေကင်းလွတ်နေပါတယ်။ဒီတော့သူတို့ဘာသာဆုံးဖြတ်နိုင်မလား?တကယ်လို့သူတို့ဘာသာတရားစီရင်ရေးကိုဆက်ပြီးတော့ဆုံးဖြတ်နိုင်နေပဲထား။ဒေါ်နယ်ထရန့်ဘက်ကလည်းပူပေါင်းဆောင်ရွက်မယ်လို့မျှော်လင့်နေဆိုရင်တော့တရားခဏ်ကအမေရိကန်ပြည်ထောင်စုရဲ့သမ္မတအဖြစ်တာဝန်ယူနေစဲကာလမှာရုံးတင်စစ်ဆေးတာတွေဆက်လုပ်ဖို့ဆိုရင်အင်ဖြူရောဘက်ကလက်ခံမှုပူပေါင်းဆောင်ရွက်ဖို့လိုအပ်ပါတယ
်ဒေါ်ရဲဖောက်ဟိုတရားဆွဲဆိုထားတဲ့အခြေအနေကအရင်ကတခါမှမဖြစ်ခဲ့ဘူးတဲ့အခြေအနေဖြစ်နေတဲ့တရားရေးလုံပိုင်ခွင့်နဲ့ပတ်သက်လို့လဲတိတိကျကျဘယ်လိုလုပ်ရမလဲဆိုပြီးသတ်မှတ်မထားတဲ့လေ့လာနေတဲ့အနေအထားလဲဖြစ်နေကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးပြောပြခဲ့တာပါရှင်ဒီရွေးကောက်ပွဲမတိုင်ခင်တုန်းကဒေါ်နယ်ထရန့်ပေါ်မှာရာဆွေးမှုနဲ့ဆွဲဆိုထားတဲ့ဒီအမှုတွေကိုရွေးကောက်ပွဲမှာထရန့်အနိုင်ရခဲ့ပြီးတဲ့နောက်မှာတော့အထူးရှေ့နေဂျက်စမစ်ကတနင်္လာနေ့တုန်းကပြန်လဲရုပ်သိမ်းပေးခဲ့ပြီးဖြစ်ပါတယ်။နောက်တရားသူကြီးတန်ညချက်ခန်ကလည်းဒီအမှုတွေကိုပယ်ဖျက်ပေးလိုက်ပါပြီ။ဒီတဆက်သေးပဲဒီထရန့်သမ္မတဖြစ်လာတဲ့အခါကျရင်ကမ္ဘာနိုင်ငံတွေနဲ့ကုန်သွယ်ရေးစစ်ပွဲဖြစ်လာနိုင်ခြေဆိုရင်မှုတွေကိုလည်းတင်ပြပေးပါဦးမယ်။မကြခင်လပိုင်းတွေအတွင်းမှာသမ္မတတာဝန်ယူတော့မဲ့ထရမ်ကအထူးသဖြင့်တရုတ်နဲ့နောက်ဒီတခြားနိုင်ငံတွေနဲ့ဒီအမေရိကန်ကိုတင်သွင်းတဲ့သွင်းကုန်တွေအပေါ်မှာအကြီးအကျယ်အခွန်တိုးကောက်မယ်ဆိုပြီးတော့ပြောဆိုထားပါတယ်။ဒီလိုပြောဆိုချက်နဲ့ပတ်သက်လို့ကမ္ဘာစီးပွားရေးအပေါ်မှာဘယ်လိုရိုက်ခတ်လာနိုင်မလဲဆိုပြီးတော့နိုင်ငံတကာအစိုးရတွေနဲ့စီးပွားရေးအတိုင်းဝိုင်းနေကြမှာဝေဖန်မရဖြစ်နေကြပါတယ်။ဖီလ်ဒင်းတော့ဘီလ်ကာလိုပေးပို့တဲ့သတင်းကိုတော့ကိုအောင်ကပြောပြပါမယ်ရှင်။
ဒေါ်နယ်ထရန့်ပထမသမ္မတတည်ထောင်ကာလမှာတရုတ်နိုင်ငံရဲ့အမေရိကန်သွင်းကုန်တွေအပေါ်အခွင့်ပြုတော့ခဲ့တာကြောင့်ကမ္ဘာစီးပွားရေးအပေါ်ရိုက်ခတ်ခဲ့ပါတယ်။ဒီဒီကြိမ်အာဏာလွှဲပြောင်းရယူပြီးရင်လည်းအမေရိကန်သွင်းကုန်မှန်သမျှ10ရာခိုင်နှုန်းအခွန်ကောက်မှဖြစ်ပြီးတော့တရုတ်သွင်းကုန်အပေါ်ကို60ရာခိုင်နှုန်းတိုးကောက်မှလို့ပြောထားပါတယ်။တရုတ်နိုင်ငံကတော့ထရမ့်ရဲ့ခြေကြောက်မှုကြောင့်အခြေအနေတင်းမာလာမှနဲ့ပတ်သက်လို့သတိပေးပြောဆိုပါတယ်။
关于你的第一个
问题，金马拉提的江源那边的迷宫，我没披露吧？特别没工作意识，不嘛，不多嘛，那样嘛，不好的咯。可把一对就没事，有时候他比较表现嘛。
Trump 工作工作搞大将，第八波工作报体感还没没。第二 ，American 工作意识不讲，第九年工作一对，困难工作来西拉奈那哇。第二，对工作报工作搞大将，透露一轮工作，第二年工作出工比。Time ကိုဝင်လာကြတဲ့ American ကုမ္ပဏီတချို့ရှိတယ်လို့ Time ကုန်သွယ်ရေးဝန်ကြီးက VOA Time ဌာနကိုပြောပါတယ်
ဒါကြောင့်ထားမဲ့လောက်ပခေါ့
ခက်ခဲကိုကြော်လွှားနိုင်ပါလိမ့်မယ်တကယ်တော့ဒီပြဿနာဟာထိုင်းနိုင်ငံအတွက်အထွန်းလန်းကောင်းတစ်ခုပါထိုင်းဟာတခြားနိုင်ငံတွေကလာရောက်ရင်းနှီးမြှုပ်နှံတဲ့ဆုံရက်တစ်ခုဖြစ်လာလိမ့်မယ်လို့ယုံကြည်ပါတယ
်ဒါပေမဲ့လည်းတချို့အတွက်တော့ခက်ခဲတွေပိုတွေ့လာနိုင်တယ်လို့အကဲခက်တွေကရှုမြင်ပါတယ်တရုတ်နိုင်ငံကနေတခြားနိုင်ငံကိုလုပ်ငန်းတွေရွှေ့ပြောင်းကုန်မယ်ဆိုရင်သူတို့ရွှေ့ပြောင်းတဲ့နိုင်ငံတွေရဲ့အမေရိကန်ပို့ကုန်ကဏ္ဍကိုလည်းပိုးပြီးတော့ထိခိုက်ကုန်နိုင်တာပါအဲ့ဒီပုံကုံတွေကိုအမေရိကန်ဘက်ကအခွန်တိုးကောက်မှကြောင်းခက်ခဲနေတဲ့အခြေအနေပေါ်တခြားရှင်ပြန်သူတွေရဲ့ဖိအားကိုလည်းတိုးပြီးတော့ရင်ဆိုင်ရနိုင်တာပါအထူးသဖြင့်အာဖရိကတိုက်ရဲ့အမေရိကန်ပုံကုံကဏ္ဍဟာအခက်ခဲတွေကြုံနေရပြီးတော့ကုန်တွယ်ကွန်ကြောင်းပိုးပြီးတော့အခက်တွေ့လာနိုင်တယ်လို့အကဲခဲတူက VOA Africa 54 အစီအစဉ်ကိုအခုလိုပြောပါတယ်
We talk about manufacturing if we talk about
နာသီလိုစိုက်ခင်းထွက်ပြီးနံထုတ်ကုန်ကဏ္ဍအတွက်အမေရိကန်ဈေးကွက်မှာအခက်တွေ့နိုင်ပါတယ်ကုန်သွယ်ကွန်တိုးကောက်မှာကြောင်းအမေရိကန်အာဖရိကကုန်သွယ်ရေးတိုးတက်လာဖို့လမ်းမမြင်ပါဘူ
းခုလိုမေးရမှုတွေဟာ Trump ဘာလုပ်မလဲဆိုတာကိုချုပ်တင်ခံမလို့မရနိုင်တာမှာအခြေခံပါတယ်သူ့ရဲ့သမရပထမသက်တမ်းမှာ Trump မှာတကယ်ကုန်သွယ်ရေးသဘောတူညီချက်မရခင်ကတည်းကကုန်သွယ်ကွန်တိုးကောက်မဲ့ကိစ္စကိုကိုင်းပြီးအသာစီးယူလို့ရှိတယ်လို့သုံးသက်သူတူကအခုလိုပြောရတယ်
။ Trump is not
Trump ကတွင်းကုန်ကန်တပ်ဖို့အခွန်တိုးကောက်ပြီးပြည်တွင်းထုတ်ကုန်ကဏ္ဍကိုအကာအကွယ်ပေးလို့သူမဟုတ်ဘူးလို့ထင်ပါတယ်။တွေးဆောင်ဆွေးနွေးပြီးအလုပ်တွေကိုပြီးမြောက်အောင်အကောင့်ထဲပေါ်သူအဖြစ်သာသူ့ကိုယ်သူပုံဖော်လို့သူပါ။ဒါကြောင့်သူ့ရဲ့အခန်းကဏ္ဍပါဝင်တဲ့လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်ကိုသာသဘောကျသူဖြစ်ပါတယ်။
ကုန်သွယ်ကွန်တွေတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ကောက်တာကြောင့်နှစ်ဦးနှစ်ဖက်နဲ့နာသလိုကမ္ဘာစီးပွားရေးအတွက်လည်းနင့်နာနိုင်တာထက်စာရင်ကုန်သွယ်ကွန်ပေးရမယ့်နိုင်ငံတွေကကုန်သွယ်ရေးသဘောတူညီချက်တွေရရှိဖို့တွန်းအားပေးလိမ့်မယ်လို့မန်နွန်ကပြောပါတယ်တစ်ဖက်မှာလည်းထရမ့်မှာဘိုင်ဒန်ဆိုရကအမေရိကန်လက်စစ်ကားထုတ်လုပ်တဲ့လုပ်ငန်းတွေအတွက်ပေးထားတဲ့အထောက်ပံ့ငွေကိုဖျက်တောက်နိုင်ကြောင်းပြောဆိုထားတာပါ
He's already called them, you know,
Joe Rogan and podcast အစီအစဉ်မှာဒီကိစ္စအတိတ်ပဲမရှိကြောင်းပြောထားပြီးသားပါ။ဒါကြောင့်အဲ့ဒီထောက်ပံ့ကြေးပေးတဲ့အစီအစဉ်ကိုပြန်ရုပ်သိမ်းနိုင်ပါတယ်။ဒါဟာကမ္ဘာစီးပွားရေးအပေါ်ထိခိုက်စေတာထက်ပိုပြီးအကျိုးရှိနိုင်ပါတယ်
။အကျိုးအမြတ်ရောနင့်နာနိုင်တဲ့အခြေအနေတွေကြုံရနိုင်တဲ့အချိန်မှာပဲခံမှန်းရခက်ခဲတဲ့ American သမရပြန်အာဏာရလာပြီးတဲ့နောက်ကမ္ဘာကြီးအနေနဲ့ဘယ်လိုတုံ့ပြန်မလဲဆိုတာကိုအပြင်ရှာနေကြပါလိမ့်ခင်ဗျာ။
ပတ်စင်တင်ဆက်တဲ့အမေရိကန်နိုင်ငံရေးသတင်းဆောင်ပါကိုအောင်ပြောပြခဲ့တာပါရှင်။အခုဆက်ပြီးတော့ကမ္ဘာတလွားခီးသွားအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။အီတလီနိုင်ငံရောမမြို့တော်မှာကမ္ဘာလက်ခီးတဲ့သွားဧည့်သည်တိုင်းမသွားမဖြစ်သွားပြီးတော့အကျွေစီတွေပြစ်ကြတဲ့ကမ္ဘာကျော်ရေပန်းကြီးတစ်ခုရှိပါတယ်။နိုင်ငံဆောင်ကခီးသွားတွေပြစ်ကြတဲ့ငွေအကျွေကနှစ်စဉ်ယူရိုငွေတသန်းထက်မနည်းရတဲ့တရဗီရေပန်းကြီးစီကိုတော့မဆုမြတ်မှုကကမ္ဘာတလွားခီးသွားအစီအစဉ်ကနေခေါ်တော့ပါလိမ့်မယ်ရှင်။
အီတလီနိုင်ငံရောမမြို့တော်က Trevi Fountain Trevi ရေပန်းကြီးဟာကမ္ဘာပေါ်မှာဓာတ်ပုံအရိုက်ခံရဆုံးရေပန်းကြီးလို့ပြောရမှာမပါဘူး။လမ်းသုံးခုစုံတဲ့နေရာမှာဆောက်လုပ်ထားတာမို့အီတလီလိုလမ်းသုံးသွဲလို့အဓိပ္ပာယ်ရတဲ့ Trevi ရေပန်းမှာ18ရာစုခေတ် Baroque အနုပညာလက်ရာတွေနဲ့ခန်းနားလှတဲ့ရေပန်းကြီးဖြစ်ပါတယ်။ Trevi ရေပန်းကြီးဆောက်ဖို့စတင်ဒီဇိုင်းဆွဲခဲ့ပြီးနှစ်ပေါင်း90အကြာ1932ခုနှစ်မှာစတင်ဆောက်လုပ်ခဲ့ကြတာဖြစ်ပြီးတော့1962ခုနှစ်ကြာမှဆောက်လုပ်ပြီးစီးခဲ့တာမို့နှစ်ပေါင်း30ကြာအောင်ဆောက်လုပ်ခဲ့ရတဲ့ရေပန်းကြီးလည်းဖြစ်ပါတယ်။မီတာ20ကျော်အကျယ်မီတာ30နီးပါးအမြင့်ရှိတဲ့ Trevi ရေပန်းကြီးဟာဟောလိဝုဒ်ရုပ်ရှင်ကားတွေထဲမှာလည်းမကြာခဏပါလာအောင်ကိုလူသိများပါတယ်။ရောမမြို့ကိုရောက်လာသူတိုင်းရေပန်းကြီးစီမဖြစ်ဖြစ်အောင်လာပြီးတော့အကျွေစီပြစ်ထဲကြတဲ့အလေးအထဖြစ်လာတာကလည်းဟောလိဝုဒ်ရုပ်ရှင်ကြောင့်လို့ပြောလို့ရနိုင်ပါတယ်။1954ခုနှစ်မှာပြသခဲ့တဲ့ Three Coins in the Fountain ဆိုတဲ့နာမည်ကြီးရုပ်ရှင်ကားထဲမှာရေပန်းကြီးတဲကိုအကျွေစီတစ်စီးပြစ်နိုင်ရင်ရောမမြို့ကိုနောက်တစ်ကြိမ်အရောက်လာနိုင်မယ်။အကျွေစီနှစ်စီးပြစ်ထဲနိုင်ရင်တော့ဆွဲဆောင်မှုရှိတဲ့အီတလီတယောက်နဲ့ချစ်ကြိုက်သွားမယ်။သုံးစီပြစ်နိုင်ရင်တော့အီတလီမှာတွေးတဲ့သူနဲ့လက်ထပ်နိုင်မယ်ဆိုပြီးရုပ်ရှင်ထဲမှာပါတာမို့ရောမမြို့ကိုရောက်လာရင်ဒီရေပန်းကြီးစီကိုတကူးတကလာပြီးတော့အကျွေစီပြစ်ထည့်ကြတဲ့ထုံးစံဖြစ်လာခဲ့တာပါအကျွေစီပြစ်တဲ့အခါမှာလဲညာလက်နဲ့ဘဲဘက်ပခုံးကိုကြော်ပြီးနောက်ပြန်ပြက်မှဆူတောင်းပြည့်တယ်လို့ရုပ်ရှင်ထဲမှာပြသခဲ့ပါတယ
် I can't explain but I really happy
ဘလို့ခံစားရသလဲဆိုတာရှင်းအောင်မပြတ်တော့ပါဘူးတိတ်ကိုဝမ်းသာတယ်စိတ်လှုပ်ရှားရတယ်ဘလို့ပြောပြရမှန်းကိုမသိပါဘူးရှင်
အခုလိုကဘာတဝန်းကရောက်လာကြသူတွေဖြစ်ကြတဲ့အကျွေးစီးတွေကနေတစ်နှစ်တစ်နှစ်ကိုယူရိုငွေတသန်းကျော်ရတဲ့အတွက်မြို့တော်သားရတိုးတက်ရေးလုပ်ငန်းတွေမှာသုံးရတယ်လို့ရောမမျိုးတာဝန်ရှိသူတွေကပြောပြပါဗျ။မြောင်များလာတဲ့အကျွေးစီးတွေရှင်းလင်းရင်းနဲ့နှစ်ပေါင်း260ကျော်တက်တန်းရှိနေပြီဖြစ်တဲ့ရေပန်းကြီးကိုအသေးစိတ်ပြန်လည်မွတ်မံရေးတွေလောလောဆယ်လုပ်နေတဲ့အတွက်အခုအချိန်လာလေသူတွေအနေနဲ့တော့ရေပန်းကြီးကိုပုံမှန်လို့မြင်ရမှာမဟုတ်ပါဘူး။2024ဒီဇင်ဘာလကုန်ပိုင်းအထိကြာမယ်လို့မြို့တော်တာဝန်ရှိသူတွေကခန့်မှန်းထားတဲ့မွန်မံကာလအတွင်းမှာထရေဗီရေပန်းကြီးစီရောက်လာကြသူတွေအတွက်ရေပန်းပေါ်ကနေဖြတ်ကြည့်နိုင်ဖို့အတွက်ယာယီရှောက်လန်းလှုပ်ပေးထားပါတယ်။အကျွေးစီးပြစ်ထည့်တဲ့အလေးအထမပြောက်စေဖို့လည်းယာယီကံအသေးလေးလှုပ်ပေးထားပါတယ်
။ Diciamo eravamo a conoscenza che la fontana fosse chiusa, mi spiace molto per i ragazzi perché la prima volta che vengono a Roma.
ရေပန်းကြီးကိုပိတ်ထားတဲ့ဆိုတာသိရတဲ့လာခဲ့တာပါ။ရောမမျိုးကိုပထမဆုံးအကျင်လာလေကြသူတွေအတွက်ကျွန်တော်တကယ်ကိုစိတ်မကောင်းပါဘူး။ဒါပေမဲ့အခုလိုရေပန်းကြီးကိုကြည့်နိုင်အောင်လှုပ်ပေးထားတာကတိတ်ကိုကြည်နူးစရာကဗျာဆန်တယ်လို့ထင်ပါတယ်
။ Travel ရေပန်းကြီးကိုအဖြူရောင်ထုံးချောက်တွေနဲ့ဆောက်လုပ်ထားတာမို့အရောင်တွေညံ့မသွားအောင်လို့တန်းစင်မုံမှန်မှုတွေကိုလုပ်ရတာဖြစ်ပါတယ်။အခုလိုအသေးစိတ်ရှင်းလင်းမှုတွေနောက်ဆုံးလုပ်ခဲ့တာက2014ခုနှစ်ဖြစ်တာမို့10နှစ်တခါလောက်သာရှင်းနိုင်တာဖြစ်ပါတယ်။အထူးကကတော့လီတာ3သိန်းလောက်ရှိတဲ့ရေတွေကိုဖယ်ထုတ်ပြစ်ပြီးတော့ရေအစ်စ်လဲထဲဖို့လိုတာကြောင့်တစ်ခါတစ်ခါရှင်းဖို့စဉ်းစားပြင်ဆင်ရတယ်လို့ရောမမျိုးတော်စီပင်သားရေးတာဝန်ရှိသူတွေကပြောပါတယ်။ရေပန်းတွေကရေမထွက်သလိုကန်ထဲမှာလည်းရေမရှိပေမဲ့ရေပန်းကြီးကိုတမှုထူးပြီးမြင်ရတဲ့အတွက်ရောက်လာတဲ့ဧည့်သည်တွေကတော့အစ်စ်အဆန်းဖြစ်နေကြပါတယ်။
c'est formidable et très 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 belle très très belle même sans
ဒီဘန်းကြီးကနေရေတွေထွက်မနေတာတောင်တိတ်ကိုလက်ရမြောင်လှပပြီးထူးခြားနေပါတယ်အခုလိုမျိုးဆိုတော့တိတ်ကိုအသေးစိတ်လှုပ်ထားတဲ့ပြီးသူကလက်ရတွေကိုလည်းမြင်ရပါတယ်ဒါတွေကိုမုံမှန်ထိမ့်သိမ့်နေတာတွေ့ရတာလည်းကျေနပ်စရာဖြစ်ပါတယ
် Travel Fountain Travel ရေပန်းကြီးမှာအဓိကရုပ်ထူကြီးကတော့ရောမဒန်နာယီတွေထဲမှာရေပိုင်းနတ်ဖျားလို့အယုံကြည်ရှိကြတဲ့နတ်ပြုံးပုံရုပ်ထူကြီးဖြစ်ပါတယ်နမင်းပြန်နှစ်ကောင်နဲ့ပင်လယ်ပြင်ဆိုင်ရာနိုင်ငံနှစ်ပါးရှေ့ကဆွဲတဲ့ကမာဘုံရထလုံးပေါ်မှာနတ်ပြုံးနတ်ဖျားလိုက်စီးနေပုံဖြစ်ပါတယ်။နမင်းပြန်နှစ်ကောင်မှလည်းတကောင်ကဆွဲရနောက်လိုက်ပြီးတော့နောက်တကောင်ကတော့ကလန်ကဆန်လုံနေတဲ့ပုံမျိုးအသက်ဝင်အောင်လို့ထုံးချောင်းနဲ့ထုစစ်ထားပါတယ်။လှိုင်းငိန်တာနဲ့လှိုင်းထန်တာကိုသရုပ်ဖော်ထားတာဖြစ်တယ်လို့သမိုင်းပညာရှင်တွေကပြောကြပါတယ်။ရေပန်းကြီးကိုထိမ့်သိမ်းမွမ်းမံနေစဉ်အထုလုပ်ပေးထားတဲ့ရှောက်လန်းကြောင့်ဆက်ရှိရာစုခေအမှုပညာလက်ရမြောက်လာတဲ့ရုပ်ထုကြီးတွေကိုပို့ပြီးတော့အနီးကပ်မြင်ကြရပါတယ်
။No me esperaba, o sea, esto porque se puede ver mucho más cerca con detalle y todo, pero sí
ဒီလိုမျိုးကြည့်ရမယ်လို့မျှော်လင့်မထားပါဘူး။ဒါပေမဲ့အခုတော့ပို့ပြီးတော့နီးနီးကပ်ကပ်အသေးစိတ်မြင်ရပါတယ်။ရေကန်ကြီးပေါ်ကနေပြီးတော့လမ်းဖြတ်ရှောက်လာတာစိတ်ထဲမှာတမျိုးကြီးတော့ဖြစ်ပါတယ်။အနည်းကမြင်ရတာကတော့မယုံနိုင်စရာပါပဲ။ရောမမြူကြီးမှတွေ့သည်မြင်သည်အားလုံးဟာအံ့ဩမကုန်နိုင်အောင်ပါပဲရှင်
။ရေပန်းကြီးကိုဖြတ်ဆောက်ထားတဲ့ရှောက်လန်းပေါ်မှာတစ်ချိန်ကိုလူတရ30ပဲဖြတ်သွားခွင့်ပြုထားပါဗျ။ဒီကိုလာလေသူတိုင်းတရေဗီရေပန်းကြီးရဲ့ထူးခြားမှုကိုမြင်နိုင်အောင်စီစဉ်ရတာဖြစ်တယ်လို့ရောမမြို့တော်ဝန်ကပြောပါတယ်။လာလေသူတွေကလည်းဒါကိုနားလည်ပေးကြပါဗျ
။ Oh, I think it's fantastic work. It's a definitely a monumental.
တိတ်ကိုလဲရမြောက်ခန်းနာလှတဲ့ရေပန်းကြီးတစ်ခုဖြစ်ပါတယ်။သမိုင်းဝင်အဆောက်အဦတစ်ခုဖြစ်တဲ့အတွက်ထိမ့်သိမ့်ဖို့လိုအပ်ပါတယ်။ရေပန်းကြီးကိုအခုလိုပုံစံမျိုးနဲ့ကြည့်ရတာစိတ်တော့မကောင်းပါဘူး။ဒါပေမဲ့လှုပ်ရှားရှိတာတော့လှုပ်ဖို့လိုတယ်လို့ထင်ပါတယ်
။အီတလီနိုင်ငံရောမမြို့တော်ကိုနိုင်ငံတကာကလာလေကြသူနှစ်စဉ်35တန်းထက်မနည်းရှိပါတယ်။ရောမမြို့ကိုရောက်လာကြသူအများစုကလည်းစားတောက်ဆိုင်တွေ၊ကဖေးဆိုင်တွေနဲ့တိတ်ကိုစီကားလှတဲ့နေရာမှာရှိတဲ့အထင်ကရ Travel Fountain ရေပန်းကြီးစီကိုမဖြစ်မနေလာကြလေရှိပါတယ်။ဒီရေပန်းကြီးတဲ့ကိုအကျွေစီတစီပြစ်ထည့်နိုင်ရင်ရောမမြို့ကိုနောက်တစ်ခါလာလည်နိုင်မယ်ဆိုတဲ့အယူရှိတာကြောင့်တစ်နှစ်တစ်နှစ်ရေပန်းကြီးကနေယူရိုငွေတသန်းထက်မနည်းတဲ့အကျွေစီတွေကိုမြို့တော်တာဝန်ရှိသူတွေဆယ်ယူဖယ်ရှားပေးနေရပါတယ်ရှင်။ကျွန်မဆင်မြတ်ပါပါ
။မဆင်မြတ်မတင်ဆက်တဲ့ကဘာတလခီသွားအစီအစဉ်ဖြစ်ပါတယ်ရှင်။ဒီစီစဉ်တဲ့ view ကထွက်လွင့်တဲ့ပတ်စင်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းစောင်းမားတွေကိုတော့ view website စာမျက်နှာbambi.vuanews.com အပြင် VUA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနှာစင်ကြည့်ရှုလို့ရပါတယ်။အခုဆက်ပြီးတော့သတင်းကြေကျုပ်ကိုပြောပြပါအောင်မယ်ရှင်။ Israel နဲ့ Lebanon အခြေစိုက် Hezbollah အဖွဲ့အစားအင်္ဂါနေ့တုန်းကအဖြစ်ကရက်စရေးသဘောတူညီချက်ရရှိလိုက်ပါတယ်။အမေရိကန်ကကြားဝင်ဆောင်ရွက်မှုနဲ့အဖြစ်ကရက်စရေးသဘောတူညီချက်ရလိုက်တဲ့အပေါ်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းကြိုးဆိုပါတယ်။ဒ ဒေသစံတော်ချိန်မနေ့ပြန်မနေ့၄နာရီမှာလက်ဘရွန်နဲ့အစ္စရေးနယ်စပ်တလျှောက်တိုက်ခိုက်မှုတွေအဆုံးသတ်သွားပါလိမ့်မယ်။တိုက်ခိုက်မှုတွေကိုအပြည့်တိုင်ရက်ဆိုင်မှုရည်ရွယ်ထားပါတယ်ဆိုပြီးတော့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကပြောဆိုခဲ့ပါတယ်ရှင်။နောက်ဒီအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတော့သူ့လက်ထက်မှာတရုတ်၊မက္ကဆီကိုနဲ့ကနေဒါနိုင်ငံတွေကသွင်းကုန်တွေအပေါ်မှာချက်ချင်းလက်ငင်းကိုပဲအခွန်တိုးကောက်မယ်လို့ပြောဆိုလိုက်ပြီးတဲ့နောက်မှာပဲဒီတရုတ်နဲ့မက္ကဆီကိုနိုင်ငံတွေကလည်းချက်ချင်းပဲတုံ့ပြန်ကြပါတယ်။ကုန်သွယ်ရေးစစ်ပွဲမှာဘယ်ဘက်ကမှအနိုင်မရဘူးလို့တရုတ်ကတုံ့ပြန်လိုက်တယ်လို့ပဲမက္ကဆီကိုသမ္မတကလည်းဘယ်လိုသွင်းကုန်အခွန်တိုးမြင့်မှုကိုမဆိုအလားတူတုံ့ပြန်သွားမယ်ဆိုပြီးတော့သတိပေးပြောဆိုပါတယ်။ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကတော့ထရမ့်ကိုဖုံးဆက်ပြီးတော့အကြေလေဆွေးနွေးတာတွေလုပ်ခဲ့တယ်လို့ကနေဒါအစိုးရသတင်းမြင့်မြင့်တွေကပြောဆိုကြပါရယ်ရှင်။ဒီကနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ပါ။ဒီရုပ်သံဒါရိုက်တာကတော့ Glenn Campbell ဖြစ်ပါရယ်ရှင်။နိုဝင်ဘာလ28ရက်ပုတ်ထွေးနေ့မနက် Ken VOA အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာပါ။ကျူရုဆလောင်းအပြင် VOA ရဲ့ internet website စာမျက်နှာ bamis.voanews.com နဲ့ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းထုတ်လင်းနေတဲ့အချိန်နဲ့တပြိုင်နက်တည်းနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်လည်းထူးဝဲကျေးဇူးတင်ပါတယ်။အားလုံးပဲကျန်းမာဘေးကင်းကြပါစေရှင်။ကျွန်မခင်ဗျထွေးပါ။နောက်အစီအစဉ်တွေမှာပြန်ဆုံကြရအောင်ပါရှင်။